to the Voice of America in Burmese.
မင်္ဂလာပါရှင် VOA American Tan ရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190လို့ကနေနှာစင်နိုင်တဲ့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။ကမ္ဘာတစ်ဝှမ်းပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ420ကျော်သွားပါပြီ။မြန်မာနိုင်ငံမှာတော့ယောဂါကူးစက်တဲ့သူမတွေ့ရသေးပေမဲ့လို့ယောဂါဖြစ်နိုင်ပွဲတန်ရရှိတဲ့အတွက်စောင့်ကြည့်စစ်ဆေးနေသူတွေရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘိန်းဆိုင်ပြိုထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းကုလသမဂ္ဂရုံး UNODC ကဒီကနေ့ထုတ်ပြန်တဲ့အစီအကံစာမှာဖော်ပြထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညနေကညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံကနေလက်တလုံးဝင်ရောက်လာကြတဲ့တရုတ်နိုင်ငံသားတွေကိုအထူးသတိထားစောင့်ကြည့်နေပေမဲ့စိုးရိမ်စိတ်တွေလည်းရှိနေကြတဲ့အကြောင်း
ဒီယောဂါကြောင့်သူတို့ကဒီမြန်မာနိုင်ငံဘက်ကိုများများတော့ကူးလာတဲ့သဘောရှိတယ်ပေါ့နော်ဒီခရမ်းဆိုင်ချင်းတွေမှာလည်း
စကိုင်းတိုင်းရမပင်မြို့နယ်လွှတ်တော်ကိုယ်စားလှယ်ရဲ့ပြောပြချက်နဲ့တူနာဆရာမှာပါအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေကြောင့်ရသေးတော်မြို့နယ်တွင်ကကြေးရွာသား2000လောက်စစ်ဘေးတင်းရှောင်နေရတာတခါချင်းနဲ့ရခိုင်ပြည်နယ်မြို့နယ်ရှစ်ခုတွေကဆက်သွယ်ရေးအင်တာနက်ဆက်သွယ်ရေးယာယီရပ်ဆိုင်းလိုက်တာအပြင်ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောချက်တွေမှာစစ်တပ်ကိုထိပါတယ်ဆိုတဲ့ဆွဲချက်နဲ့ရှေ့နေဦးကြီးမြင့်နဲ့ကပြားဆရာစောဝေတို့ကိုတရားစွဲထားတာကိုဒီလုံးဝပတ်လက်ပေးဖို့ဥပဒေကြောင့်အရာရင်ဆိုင်သွားမယ်ဆိုတဲ့အခြေအနေတွေသိရမှာပါအခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်
ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ425ယောက်ထိရှိသွားပြီဖြစ်တယ်လို့ဒီယောဂါပိုးတိုက်ဖျက်မှုတွေအရှိန်မြင့်လုပ်သွားမယ်လို့တရုတ်သမ္မတရှီကျင်းပင်ကတနင်္လာနေ့ကထပ်မံပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း2000ကျော်ထိရှိသွားပြီဖြစ်ကြောင်းတရုတ်အစိုးရကအတည်ပြုထားပြီးဒါဟာအရင်ကဆာစ်ယောဂါကူးစက်ခံရသူအရေအထက်ထက်15000ကျော်လောက်ပိုပြီးတော့များလာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဟာတရုတ်နိုင်ငံနဲ့ဒီတရုတ်အစိုးရရဲ့အုပ်ချုပ်မှုစွမ်းရည်အပေါ်ဆန့်တတ်မှုကြီးတစ်ခုဖြစ်တယ်လို့တရုတ်ကွန်မြူနတီပါတီပေါ်လစ်ဘျူရိုအစည်းအဝေးမှာသမ္မတရှီကပြောသွားပါတယ်။အစိုးရဘက်ကယောဂနိုင်ငံရေးကင်တွယ်မှုတွေနှိမ့်ကွေးတာမျိုးမဖြစ်အောင်ဖိရဲရောက်ကင်တွယ်ဖို့သတိပေးခဲ့တယ်လို့ဗဟိုညွန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ခြင်းမရှိတဲ့သူတွေကိုအပြစ်ပေးရေးယူသွားမယ်အကြောင်းလဲသမ္မတရှီကသတိပေးပြောဆိုတာကိုတရုတ်အစိုးရစင်ဝါသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာကမ္ဘာနိုင်ငံနဲ့ဒေသ20ကျော်အထိကူးစက်ပြန့်နှံ့နေတာဖြစ်ပြီးဟောင်ကောင်ကျွန်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအခုနောက်ဆုံးဒီယောဂါပိုးကြောင့်သေဆုံးသူတဦးစီရှိပါတယ်။ယောဂါပိုးကူးစက်မှုနဲ့ပတ်သက်ပြီးဟောင်ကောင်ဆိုးရရဲ့ကင်တွယ်မှုကိုကျန်းမာရေးဝန်ထမ်းတွေကအကြီးအကျယ်ဝေဖန်နေကြပြီးတော့ဟောင်ကောင်နဲ့တရုတ်ပြည်မကြီးနယ်စပ်ကိုပိတ်ပစ်ဖို့တောင်းဆိုနေတဲ့အချိန်မှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့သူ့ဆိုးရရဲ့ဆောင်ရွက်ချက်တွေကိုကောက်ွယ်ပြောဆိုနေပါတယ်။နိုင်ငံအတော်များများမှလည်းဒီကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့တရုတ်ခီးသွွားတွေလာရောက်တာကိုကန့်သတ်ထားသလိုဒီကမ္ဘာတဝန်းကတရုတ်နိုင်ငံကိုသွားရောက်တဲ့လေယာဉ်ခီးစဉ်တွေလည်းရန်နာထားပါတယ်ရှင်။
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ယောဂါပိုးဟာဒီကမ္ဘာတဝန်းနိုင်ငံတော်များများထိပြန့်ပွားနေတာမှာမြန်မာနိုင်ငံမှာလည်းဒီယောဂါပိုးကူးစက်ခံရနိုင်ွယ်ရှိတဲ့လူတချို့ကိုစောင့်ကြည့်စစ်ဆေးနေကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကူးစက်ခံရနိုင်ွယ်ရှိသူတချို့ကိုတိကျခွဲထားစောင့်ကြည့်နေပြီးဗိုင်းရပ်စ်ပိုးရှိမရှိအတည်ပြုနိုင်ဖို့စစ်ဆေးနေတဲ့အကြောင်းဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
တတိယတမရဆောက်ချစ်လူမှာ6ယောက်ရှိပါတယ်6ယောက်မှာ2ယောက်ကတော့ဆင်းအောင်ဆင်းသွားချစ်တဲ့တဲ့9ယောက်ကျန်ပါတယ်
ဇန်နဝါရီလ31ရက်နေ့ကဂွမ်ဂျိုးလေစိတ်ကနေရန်ကုန်ပြည်ပဆိုင်ရာလေစိတ်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားတဦးကိုတန်တရာလူနာအဖြစ်နဲ့ဝေဘာဂီဆေးရုံမှာစောင့်ကြည့်စစ်ဆေးခဲ့ပြီးတော့ယောဂါပိုးမရှိကြောင်းအတည်ပြုနိုင်ခဲ့လို့မနေ့တုန်းကဒီဆေးရုံကနေဆင်းခွင့်ပြုလိုက်ပါတယ်နောက်ထပ်တရုတ်နိုင်ငံသားတဦးနဲ့အသက်15နှစ်အရွယ်ထိုင်ဝမ်ကလေးငယ်တဦးကိုလည်းယောဂါပိုးရှိမရှိစောင့်ကြည့်စစ်ဆေးနေကြောင်းနဲ့နမ်တူမြို့နယ်ပြည်သူ့ဆေးရုံမှာအမျိုးသားတဦးနေပြီးတော့ကတင်းတထောင်ဆန့်ပြည်သူဆေးရုံကြီးမှာအမျိုးသားတဦးလိုက်ကောပြည်သူဆေးရုံကြီးမှာအသက်2နှစ်ကျော်ကလေးငယ်တဦးမင်းများဆေးရုံမှာအမျိုးသားတဦးနဲ့ကျိုင်းတွန်ပြည်သူဆေးရုံမှာအသက်3နှစ်ကျော်အရွယ်ကလေးငယ်တဦးတို့ကိုလည်းယောဂပိုးကူးစက်ခံထားနိုင်တဲ့တန်လျာရှိတာကြောင့်တိကျခွဲထားပြီးတော့စစ်ဆေးကုသပေးနေကြောင်းတာဝန်ရှိသူတွေကပြောပါရခင်ဗျာ
အမ မေရိကန်သမ္မတဒေါ်နယ်ထရမ့်ဒီနေ့ကွန်ဂရက်စ်လွှတ်တော်မှာနိုင်ငံတော်အခြေပြမေးခွန်းမပြောကြခင်သမ္မတကိုတရားစွဲဆိုထားတဲ့မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေကသူတို့ရဲ့ရည်တည်ချက်တွေကိုလွှတ်တော်မှာပြောကြခွင့်ရကြမှာဖြစ်ပါတယ်။မနေ့ပြန်ပုတ်တခုနေ့အထက်လွှတ်တော်မှာသမ္မတကိုအရေးယူသင့်မသင့်နောက်ဆုံးမဲခွဲတဲ့အခါကျရင်မအောင်မြင်နိုင်ဘူးဆိုတာကြိုတင်တွက်ဆထားကြတဲ့အတိုင်းသမ္မတကိုတရားစွဲထားတဲ့အမှုစစ်ဆေးကြားနာမှုတွေမှာဂျူရီလူကြီးတွေအဖြစ်တာဝန်ယူထားကြတဲ့အထက်လွှတ်တော်အမတ်တွေရဲ့ဒီကနေ့ပြောကြားချက်တွေဟာလည်းဒီတွက်ဆချက်နဲ့တိတ်ကွဲပြားနိုင်ပွဲတော့မရှိပါဘူး။သမ္မတကိုတရားစွဲဆိုထားတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေနဲ့သမ္မတဘက်ကအကျိုးဆောင်အဖွဲ့တွေကတော့သတင်းနှစ်ပတ်ကြာအမှုကြားနာစစ်ဆေးတဲ့လုပ်ငန်းစဉ်အဆုံးသက်တင်းနေလာနေတဲ့အကြောင်းလဲချက်တွေကိုအပြင်းထန်ပေးခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်အပြစ်ကျူးလွန်ကြောင်းကိုအထောက်အထားနဲ့တတ်သိပြခဲ့ပြီးမှသူ့အပေါ်မျှတာတဲ့အရေးယူဆောင်ရွက်မှုတွေချမှတ်ဖို့သမ္မတကိုဦးဆောင်တရားစွဲခဲ့တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအထက်လွှတ်တော်မှာပြောဆိုသွားခဲ့တာပါ။သမ္မတထရမ့်ဟာဒီနှစ်ထဲကျင်းပမယ့်သမ္မတရွေးကောက်ပွဲမှာသူနဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြတ်သူတို့အပေါ်ယူကရိန်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေတရားဝင်ကြေညာလှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့ပြီးအဲ့ဒါလို့မလုပ်ရင်ယူကရိန်းကိုပေးမယ့်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း400နီးပါးစိုင်းငံ့မယ့်အကြောင်းဖိအားပေးပြောဆိုခဲ့တာကြောင့်သမ္မတကိုရာဝူးကနေဖယ်ရှားအရေးယူသင့်တယ်ဆိုပြီးမစ္စတာရှစ်ကပြောဆိုခဲ့တာပါရှင်။
လာမယ့်နိုဝင်ဘာမှာကျင်းပဖို့ရှိတဲ့ဒီရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့ဒီမိုကရက်တစ်ပါတီရဲ့ Caucasus သမ္မတကိုယ်စားလှယ်လောင်းပနမရွေးကောက်ပွဲတနင်္လာနေ့က Iowa ပြည်နယ်မှာကျင်းပရမှာဒီရွေးကောက်ပွဲရလဒ်ကိုဒီမိုကရက်တစ်ပါတီအနေနဲ့ထုတ်ပြန်ကြေညာနိုင်ခြင်းမရှိသေးပါဘူး။ပြည်နယ်တဝိုင်းကပေးပို့ထားတဲ့မဲရည်အတွက်အားလုံးမရသေးတာကြောင့်အခုလိုနောက်ကျတာဖြစ်ပြီးတော့အင်္ဂါနေ့မှာကြေညာနိုင်ဖို့မျှော်လင့်နေလို့ဒီပနမရွေးကောက်ပွဲကျင်းပရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရှင်းနေနေပြီးသားစီးရင်တဲ့ပိုးပြီးတော့တိကျခိုင်မာတဲ့ကိန်းဂဏန်းတွေရရှိအောင်ဆောင်ရွက်နေပြီးတော့မျှော်လင့်ထားတာထက်အချိန်ယူပိုလုပ်နေရပါတယ်။ဒါမှလည်းရွေးကောက်ပွဲရလဒ်ကိုယုံကြည်မှုအပြည့်နဲ့ကြေညာသွားနိုင်ဖို့အသေးချာဆောင်ရွက်နေကြောင်း Iowa Democratic Party ဥက္ကဋ္ဌ Tri Press ကကြေညာချက်ထုတ်ပြန်ပါတယ်။ရွေးကောက်ပွဲမဲဆက် CEO နဲ့ပတ်သက်ပြီးတော့အသေးချာအစီအစဉ်မချနိုင်သေးတာလူလူရဲ့ထောက်ခံမှုအများအပြားဘယ်သူရမလဲဒီရွေးကောက်ပွဲမှာဘယ်သူကအပြတ်သက်အောင်ပွဲခံနိုင်မလဲစတဲ့အချက်တွေကိုသေချာမသိသေးချိန်မှာပဲလာမယ့်သတင်းပတ် New Hampshire မှာကျင်းပမယ် Primary အကျိုးရွေးကောက်ပွဲထပ်မံကျင်းပမှာပါ။ဒီမိုကရက်တစ်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းနေတဲ့မှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ် Bernie Sanders နဲ့ Elizabeth Warren တို့လိုလူကြိုက်များသူတွေလည်းပါဝါတယ် Republican Party ရဲ့ Caucus သမ္မတကိုယ်စားလှယ်လောင်းပနမရွေးကောက်ပွဲသမ္မတကိုယ်စားလှယ်လောင်းအဖြစ်ကတော့လက်ရှိသမ္မတ Donald Trump ရဲ့အနေနဲ့ရရှိကြောင်း Republican Party ဘက်ကကြေညာထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view American တန်ကနေအင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြပြပေးသွားပါမယ်။မြန်မာနိုင်ငံမှာပြည်ခဲ့တဲ့2019ခုနှစ်အတွင်းဘိန်းစိုက်ပျိုးထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားပြီးစုစုပေါင်းစိုက်ပျိုးဧက12000နီးပါးသာရှိတော့တဲ့အကြောင်းမွေးရည်စီဝါနဲ့ရာဇဝတ်မှုနှိမ်ရေးဆိုင်ရာကုလသမဂ္ဂယုံ UNODC ကဒီကနေ့ထုတ်ပြန်တဲ့အစဉ်ကစားမှာဖော်ပြထားပါတယ်။လက်နက်ကင်စစ်ပွဲတွေရှိနေတဲ့ကချင်ပြည်နယ်မှာဘိန်းစိုက်ပျိုးမှုအနည်းငယ်တိုးလာတာကလွဲလို့ရှမ်းချင်းနဲ့ကယားပြည်နယ်ရဲ့အပါအဝင်ကြံဒေသတွေမှာတော့တိတိတသာကျဆင်းသွားတယ်လို့ဆိုပါတယ်ဘိန်းစိုက်ပျိုးပမာဏကျဆင်းသွားတဲ့အပြင်လက်လီဝဲဆေးဟာလည်း၄နှစ်ဆက်တိုက်ကျဆင်းသွားတာကြောင့်တဟာဒေသတွင်ဘိန်းဝယ်လိုအားကျသွားတာကိုပြနေတဲ့အကြောင်းအစင်ကန်စားကထောက်ပြပါဗျ။ဒီလိုဘိန်းဝယ်လိုအားကျဆင်းသွားပေမဲ့လို့ဘိန်းအစားတခြားမွေးရည်ဆေးဝါးထုတ်လုပ်မှုတွေကတော့တိတိတသာတိုးလာတဲ့အပြင်မွေးရည်ရာစာဂိုင်းတွေအနေနဲ့မြန်မာနိုင်ငံမှာမွေးရည်ဆေးဝါးထုတ်လုပ်မှုကနေဝင်ငွေအများပြားရနေတော့မယ်လို့လည်းအစင်ကန်စားကထောက်ပြပါဗျ။လက်ရှိဘိန်းစိုက်ပျိုးမှုအများဆုံးဒေသတွေကိုကြည့်ရင်လက်နက်ကင်ပြိပက္ခတွေနဲ့မတိမငိမ်ဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွေဖြစ်တာကြောင့်ဘိန်းစိုက်ပျိုးထုတ်လုပ်မှုဟာလက်နက်ကင်ပြိပက္ခတွေနဲ့ဆက်ဆက်နေတာဖြစ်တဲ့ဆိုတာကိုလည်းအစင်ကန်စားကထောက်ပြပါဗျ။ဘိန်းစိုက်ပျိုးထုတ်လုပ်မှုမှောင်ခိုကူးမှုနဲ့ဓာတ်ရုပ်စိတ်ကြွဆေးတွေနဲ့မွေးရည်ဆေးဝါးထုတ်လုပ်မှုတွေဟာနိုင်ငံအတွင်းနဲ့နယ်စပ်ဒေသတစ်လျှောက်တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်နေတာဖြစ်တယ်လို့လည်း UNODC ရဲ့အစဉ်ကစားမှဖော်ပြထားပါရဲ့ရှင်
။ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတာဝန်ထမ်းဆောင်နေတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကိုမူလစစ်ဖက်တာဝန်တွေပြန်လည်ထမ်းဆောင်ခွင့်ပြုလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကဒီကနေ့ထုတ်ပြန်ပါတယ်။သူ့နေရာမှာအစားထိုးခံရမဲ့သူဘယ်သူဖြစ်လာမလဲဆိုတာလောလောဆယ်တော့မသိရသေးပါဘူး။ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေအနေနဲ့တာဝန်ကနေအနားယူလို့တဲ့အတွက်သူ့နေရာမှာအစားထိုးခံဖို့သမရစီကိုတင်ပြထားကြောင်းနဲ့အဲ့ဒီနေရာမှာတခြားသူတူအုပ်ကိုအစားထိုးသွားမှာဖြစ်ကြောင်းကိုတော့နိုင်ငံတော်သမရယုံပြောခွင့်ရဦးစော်ထေကဇန်နဝါရီ30ရက်နေ့ဒီနေ့ပြီးတော့သမရအင်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ် ဒူပိုဂျိုကြီးကျော်ဆွေဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြည်ရင်းခီးစဉ်တော်များများမှာအတူလိုက်ပါလေရှိတဲ့စစ်ဘက်ကလာတဲ့ဒီဝန်ထမ်းတို့လည်းဖြစ်ပါတယ်။အရင်ကအနောက်တောင်ပိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့ပြီးတော့စစ်ဖက်ရေးရလုံခြုံရေးဌာနအကြီးအကဲဖြစ်နေရောနေဆက်ရေးရဝန်ကြီးဌာနဝန်ကြီးတာဝန်တွေကိုလည်းယူခဲ့ဘူးသူဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတာဝန်ကိုတော့2016ခုနှစ်မှာစတင်တာဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
အချင်းပြချစားမှုဆွဆွဲချက်နဲ့တရားစွဲခံခဲ့ရတဲ့တောင်အာဖရိကနိုင်ငံသမ္မတဟောင်းဂျေကော့ပ်ဇူမာဒီကနေ့တရားခွင်ကိုလာရောက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်မှာဖမ်းဝရမ်းထုတ်လိုက်ပါတယ်။1999ခုနှစ်ကဒေါ်လာသန်း2000တန်ဖိုးရှိတဲ့လက်နက်အယောင်းဝယ်သဘောတူညီချက်တရားကိုတောင်အာဖရိကနိုင်ငံနဲ့လက်မှတ်ရေးထိုးခဲ့တဲ့ပြင်သစ်လက်နက်ထုတ်လုပ်တဲ့ Thales Company ထံကနေမစ္စတာဇူမာလက်ယူခဲ့တဲ့ဆိုပြီးဆွဆွဲခံခဲ့ရတာပါ။အဲ့ဒီအချိန်ကသူဟာဒုတိယသမ္မတတာဝန်ယူထားတဲ့အချိန်ဖြစ်ပါတယ်။သမ္မတဟောင်းဇူမာရဲ့ရှင်ကတော့မစ္စတာဇူမာဟာမကြမ်းမှန်မှဖြစ်နေပြီးတော့ပြည်ပမှာဆေးဝါးကုသမှုခံယူနေရတဲ့အတွက်တရားရုံးမတက်နိုင်တာဖြစ်တဲ့အကြောင်းကိုသူ့ကိုကုသပေးနေတဲ့စစ်ဘက်ဆရာဝန်လက်မှတ်ရေးထိုးထားတဲ့စာကိုထုတ်ပြခဲ့ပါတယ်။ဒါပေမဲ့တရားသူကြီးကတော့ဒီစာဟာဘလောက်ထိမှန်ကန်မှုရှိနိုင်မလဲမေးခွန်းထုတ်ဆရာဖြစ်တယ်လို့သူ့အပေါ်အမှုစစ်ဆေးမှုတွေပြန်ဆမဲ့မေလ9ရက်နေ့အထိဝရမ်းထုတ်ခဲ့တာဖြစ်ပါတယ်ရှင်။
ကင်ညာနိုင်ငံကာကာမီဂါမြို့ကမူလာနန်းကျောင်းမှာလူအုပ်ပြီးတဲ့အတွက်ကျောင်းသားကျောင်းသူ14ဦးထက်မနည်းတေဆုံးသွားပါတယ်။ကျောင်းအဆင့်အိမ်ပြန်အလူရတိုးရကနေလှေကားပေါ်မှာလူအုပ်ပျို့ရှင်းနေတာကြောင့်39ဦးထက်မနည်းလည်းအပြင်းထန်ဒဏ်ရာရသွားတာပါ။တချို့တွေလည်းအလူရတိုးဝေရကနေသုံးတပ်ကနေပြုတ်ကြတာကိုတွေ့ခဲ့ကြောင်းသတင်းတွေမှာဖော်ပြပါရတယ်။တခုခုကိုကြောက်လန့်ကြဖြစ်ပြီးတော့ထွက်ပြေးလာကြတာမှာပြောင်းအောင်ကိုဒုန်းနဲ့ထိုးလိုက်တယ်လို့မျိုးပြေးထွက်လာကြပြီးတော့အဆောက်အုံပျို့ကြတာမရှိဘဲသူတို့တွေကကျောင်းပေါ်ကနေပြုတ်ကြလာခဲ့တယ်လို့ကျောင်းသားမိဘတဦးကပြောပါရခင်ဗျာ။
အင်္ဂါနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေတဲ့ကိုရိုနာဗိုင်းရပ်စ်စတင်ခဲ့တဲ့တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုမကြခင်ကလာရောက်တဲ့တရုတ်နိုင်ငံသားတွေကိုအထူးသတိထားစောင့်ကြည့်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ်။စီးပွားရေးလုပ်ငန်းနဲ့ပြည်တွင်းဝင်လာတဲ့တရုတ်နိုင်ငံသားကအတော်များနေပြီးအခုလိုဝင်လာသူတွေနဲ့ပတ်သက်လို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့ဒေသခံတွေဘက်ကသိပြီးတော့မကြေနပ်ကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်လို့တန်တရားနဲ့ရန်ကုန်ဝေပါကီကူးစက်ရောဂါအထူးကူးစေးရုံမှာအတွင်းလူနာအဖြစ်ပထမဆုံးစောင့်ကြည့်ကုသပေးခံခဲ့ရသူဟာတရုတ်နိုင်ငံသားတဦးဖြစ်နေတယ်လို့နောက်ထပ်တန်တရားနဲ့စောင့်ကြည့်လူနာအဖြစ်လဲတရုတ်နိုင်ငံသားတဦးကိုထပ်မံတွေ့ခဲ့ရတာပါ။ဒါအပြင်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတင်ခဲ့တဲ့တရုတ်နိုင်ငံကတရုတ်နိုင်ငံသားတွေအလုပ်ကိစ္စနဲ့မြန်မာနိုင်ငံတလွားလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနေကြတာကိုမြင်တွေ့ရတဲ့အတွက်ဒေတာခန်တွေကစိုးရိမ်နေကြပါလေ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်ကငပြောချန်တွေ၊စကိုင်းတိုင်းကဖေးရဲစိုက်ခင်းတွေ၊ရန်ကုန်နဲ့မန္တလေးကစက်မှုဇုံတွေ၊တပ်ထုနဲ့ကြောက်မြတ်ဒူးဖော်ရီလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့တရုတ်လုပ်ငန်းရှင်တွေကမြန်မာနိုင်ငံကိုပုံမှန်ဝင်ထွက်သွားလာနေကြတာပါ။ဒီ
နေရာမှာဆိုတော့ဒီလိုအွန်လိုင်းမှာပို့ပြီးတော့အလေးအဝေးနေတာပေါ့နော်။အဲဒါစီကံကတော့ဒီနေရာမှာပဲအားလုံးတို့လက်ချက်ကျမရဲ့ဌာနကတို့ကုမ္ပဏီရောအလေးတော်တယ်ဆီရင်နော်ဘူဒီရတဲ့တော့တော့နော်ဂျမားရဲ့လက်ပတ်သက်တဲ့ပြဿနာတွေရှိသေးရှိနေတယ်ကျွန်တော်ဒီကလက္ခဏာတွေကျင်းလင်းပြီးကိုကျွန်တော်တို့ဆက်သွယ်ထားတယ်ခေါ့
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်သူ့ဂျမားရဲ့ဦးစီးမှုဒေါက်တာသိန်းမြို့ပြောသွားတာဖြစ်ပါတယ်တရုတ်နယ်နေပြည်တော်ဆက်ဆက်နေရဲ့ကချင်ပြည်နယ်ကံပိုင်ကြီးနေစကိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဂိတ်ခုနှစ်ခုနဲ့ရှမ်းပြည်အရှေ့ပိုင်းလာအိုနဲ့ထိုင်းနေစကဂိတ်လေးကိုစတဲ့နေစကဂိတ်တွေကပြည်တွင်းဝင်လာတဲ့ပြည်ပနိုင်ငံသားတွေအထူးသဖြင့်တရုတ်နိုင်ငံသားတွေရဲ့ကျန်းမာရေးအခြေအနေကိုစဉ်ဆက်မပြတ်စောင့်ကြည့်နေကြောင်းပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ်။ကျွန
်တော်မြို့နယ်အသီးသီးမှာအချိန်ခံကျန်းမာရေးဝန်ထမ်းတွေဟာကြီးလက်ကျန်းမာရေးဌာနကြီးလက်ကျန်းမာရေးဌာနကွဲထီးကျွန်တော်ဖြန့်ကျက်ချတာဖြစ်ပါတယ်။ရောဂါဒီဆောင့်ကျက်ကြည့်ရှုခြင်းကိစ္စလေးဒါတွေကိုကျွန်တော်တို့မိတ်ဆက်ကိုတင်ပို့ခိုင်းထားပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာမြင့်ကျော်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံတည်းဝင်လာတဲ့ဒီတရုတ်နိုင်ငံသားတွေမှာဒီယောဂဘူရှိမရှိအစိုးရကစောင့်ကြည့်စစ်ဆေးနေပေမဲ့တောင်ရှိသူတွေရဲ့လွတ်ကင်ဆောင်ရွက်နေမှုကိုတော့သိအာမရဘူးလို့စကိုင်းတိုင်းရင်းမပင်မြို့နယ်တိုင်းလွတ်တော်ကိုယ်စားလှယ်ဒေါ်အောင်မေရီကပြောပါတယ်
ကျမကတော့သုံးသပ်ရမယ်ဆိုရင်တော့အရင်အားနည်းပါတယ်ဆန်ဒီယောဂါကြောင့်တို့ကဒီမြန်မာနိုင်ငံဘက်ကိုများများတော့ကူးလာတဲ့တဘောရှိတယ်ပေါ့နော်ဒီခရဲဆိုင်ခင်းတွေမှာလည်းတရုတ်တွေဝင်လာတဲ့အယောဂတွေကအမှန်တကယ်ကတရုတ်ပြည်ကတာလာပြီဆိုရင်ခရဲဆိုင်ခင်းမှာကြတော့တာမန်အလုတ်သမားတွေနဲ့ဒီတရုတ်နိုင်ငံသားတွေကလက်ပွန်းတရီးနေတာရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတကမ္ဘာလုံးမှာ2600ကျော်ရှိလာပြီးအဲ့ဒီအထက်က2800ကျော်ကစိုးရင်ရတဲ့အခြေအနေပါ။တရုတ်နိုင်ငံတွင်သေဆုံးတာကအများဆုံးဖြစ်ပြီးဒီနှစ်ဖေဖော်ဝါရီ4ရက်မနက်ပိုင်းအထိ429ယောက်ရှိပါတယ်။ဒီအပိုင်းအတွင်းဖိလစ်ပိုင်မှာ1ယောက်၊ဟောင်ကောင်မှာ2ယောက်သေဆုံးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးရဲ့နောက်ပိုင်းပြန်ကျန်းမာလာတဲ့သူကတော့600ကျော်ရှိရလို့တရုတ်အစိုးရရဲ့သတင်းတွေမှာဖော်ပြထားပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားလက်တလို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ပိန်းတော်ကျေးရွာအုပ်စုမှနေထိုင်ကြတဲ့ရွာသား2000လောက်စစ်ဘေးတင်ရှောင်နေရပါတယ်။တိုက်ပွဲတွေကြောင့်အရက်သားတွေပိတ်မိနေတာတွေရှိသလိုထိခိုက်ဒဏ်ရာရနေတာတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရသေးတောင်မြို့နယ်ရေစိုးချောင်းဘက်မှာမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့အကြားမကြသေးခင်ကပဲတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နောက်ပိုင်းမှာလည်းလက်နက်ရည်တင်တဲ့ပြစ်ခတ်နေမှုကြောင့်ရထိတ်တော်မြို့နယ်ဂျိန်းတော်ကျေးရွာအုပ်စု၄ရွာကရွာသား2000နီးပါးနီးစပ်ရာကျေးရွာတွေကိုထွက်ပြေးနေရတယ်လို့ဂျိန်းတော်ကျေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်တူကပြောပါတယ
်။ဟိုတိုက်ပွဲဖြစ်နေတဲ့ခုကသူတို့မနေ့ကမျိုးပြင်းနေပြီ။ဒီတော့မျိုးကလက်နက်ကြီးငါ6ခါလောက်ဖြစ်နေပြီ။ဒီတော့တဲရင်ရဲ့ရေစိုးချောင်းပြွာကလက်နက်ကြီးတွေနဲ့လက်ဖြစ်နေတယ်အမဝါဖော်ရင်းကဝါမင်းလေးနေနေပဲရှိတော့တယ်ဒီရကြရနေတဲ့ဟိုကတရားလေးလို့တော့မရှိတော့ဘူးလေ။ဆမ်းမန်းကြီးဒီပြင်းတော့မှာကအကုန်လုံးကဒီအင်ဂျီကနေရာနဲ့20လောက်ရှိရဲ့ရောကလူကြီးကြတော့ဒီတစ်ထောင်ကျော်ရှိမှာပေါ့လေ။အဲ့ဒီမှာရောမှာအများဆုံးရှိတဲ့ဒီ300တဲ့ဘောကမဟုတ်ဘူးရဲ့။ဒီကချောင်းရောကြတော့အဲ့ဒီရောကတော့အဲ့ဒီရောမှာကြလူနေရောမှာတရားလေးရေတဲ့ဘော60ကျော်လောက်ပဲရှိတယ်ရောမှာ။နေရာလုံးဆိုရင်တစ်ထောင်လောက်တော့ရှိမှတင်ရဲ။ခုလည်းကြီးပြည့်ခန့်နေရတဲ့ရွာကြတော့မငင်းတော့ရွာအဲ့ဒီရွာနားမှာအဲ့ဒီရွာတော့ကြမ်းပြောင်းမရှိတော့ဘူးဆိုရင်တော့အုပ်စုတွေမှာပြင်းတော့ရတယ်ကတော့ရှောင်းမငင်းတော့ပြင်းတော့ကုန်တော့လေးရွာပါတယ်။နေရာကဟိုလည်းကြီးဒီကြတော့တောက်ကမှာတရားရွာလည်းပြင်းတော့အုပ်စုတွေကပါလေးရွာပဲ။အဲ့ဒီလေးရွာပေါင်းလို့ကြတော့1000ကျော်ရှိမှဆိုရင်နေချင်ရောထွက်နေရတယ်။
အဲ့ဒီဒေသမှာဖေဝါရီလ2ရက်တနင်္ဂနွေနေ့ထိမြမတမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေတယ်လို့တမတော်သတင်းမှပြန်ကြားရေးအသွင်းမှုဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
ဒီဖိုင်လာရဲ့နေမှာတော့ရေစိုးကြောင်းကမှာပဲဖြစ်တယ်ရေစိုးကြောင်းရဲ့အနောက်ဘက်ကဒီက5000ဖြစ်ပါတယ်ဒီရဲ့နေကတော့ရေစိုးကြောင်းကမှာကျွန်တော်တို့ဖြစ်ခဲ့တာလည်းရှိပါတယ်အားကြီးမှာတော့ရန်သူရှိတာကျွန်တော်အလောင်းနဲ့ရလိုက်တာရှိပါတယ်ကျွန်တော်တို့စီရလည်းဗန်ရရှိပြီးလျှောက်တော့ရှိပါတယ်ခ
င်ဗျရခိုင်လက်နက်ကန်အေဖွဲ့ပြောခွေရခိုင်ဒုက္ခကလည်းရသေးတောင်မြို့နယ်တွင်ဖေဖော်ဝါရီလ3ရက်နေ့တုန်းကတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့အတည်ပြုပြောပါတယ်တိုက်ပွဲကြောင့်ဂျင်းတော်ချေရွာအုပ်စုတဲကဂျင်းတော်ကလချောင်းပိန်းတော်ဂုံတန်းမငင်းတောင်စတဲ့ရွာတွေကရွာသားတွေဟာနီးစပ်ရာအောင်စီကုန်းကံပြင်းစပိုကျွန်းချေရွာနဲ့ပြင်ဝန်းချေရွာတို့ဘက်ကိုထွက်ပြေးနေကြရတာပါအဲ့ဒီလေးရွာသွင်းမှလည်းပိမိနေသူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးတွေလည်းရှိနေတာမို့သူတို့အတွက်စိုးရိမ်နေရတယ်လို့ရတိတောင်မြို့နယ်လူမှုကူညီရေးအဖွဲ့ကကိုဘက်ကာကပြောပါတယ်
အခုကလချောင်းရွာမှာအဲ့ဒီစိတ်ပိနေအရမ်းလေးကတော့စိတ်ပိနေရှိတယ်။စိတ်ပိနေဆိုတာအဲ့ဒီကလချောင်းမှာရမတ်တပ်တော်ကအထိုင်လုပ်ထားတယ်။သူတို့ရဲ့ဟိုကစားရတော့ရဲ့စီရင်ကလည်းဟိုကနေရပြင်းထားတဲ့စီရင်တယ်။အမင်းရဲ့နောက်မှာ15ရောက်ပြေးကြောင်းမှာတော့နေရညားတယ်။တရားကြောင့်နေရတော့ရှိတယ်ပြင်းရောမှာ။စိတ်ပိနေဆိုတာသူတို့ကတက်မလို့ချေချောင်းချီတော့ကျွန်တော်တို့ဘာလို့မအဝင်ဆက်လို့မရဘူးလဲရော။ကျန်နေတဲ့လူတွေကလည်းမပြေးနိုင်တဲ့လူတွေအဲ့လိုမျိုးတက်ကြီးတွေကိုလည်းကလေးလေးတွေအမိန်းပါတယ်အဲ့လိုမျိုးပြန်လိုက်ရ။
ရတိတောင်မြို့နယ်ပိန်းတော်ဂုံတန်းရွာကကျောင်းဆရာမသူလည်းစနေကြီးတိမှန်လို့စစ်တွေစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရတယ်လို့လူမှုကွန်ရီရေးဖွဲ့ကကိုဘက်ကာကဆက်ပြောပါတယ်
။ဒူလာတန်းပြတ်ဆရာမကတတ်မခံချင်းနဲ့အချင်းချင်းဝစ်လာမြာလူပြတ်ဆရာသူရဲ့ဘယ်ဖက်လို့အုံးနဲ့ဂျိုင်းကြားကလက်လက်ကြီးအဆန်ဝင်ပြီးတော့ကိုမကတော့ဘုံလက်လုံးငါဖောက်ခဲ့ပါ။အာကိုကျွန်တော်တို့မနေ့ကယူရတဲ့အောင်ဆုံးမှာကုသမှုလုပ်တယ်ရတဲ့အောင်အသေးငါကစစ်တွေကိုအရေးပေါ်ညှိတွင်းချင်းလာကြ။အဲ့ဆရာမလည်းကြံကောင်းတာပါ။သူကသုတ်ကိုလည်းမသိဘူးအမျိုးပါလည်းမသိဘူးလက်လက်ကြီးကဖောက်ခတ်သွားရင်လည်းမစိုးရအောင်ဖြစ်သွားတယ်
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုပိုများနေတာပါမနေ့ကလည်းကြောက်တော်မြို့တွင်လက်နက်ကြီးပစ်ခတ်မှုခံရတာကြောင့်အမျိုးသမီးတို့ဦးသေဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီပစ်ခတ်မှုမှာမြန်မာစစ်တပ်ဘက်ကပြစ်တာလို့ကရကန်ရှိတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ၂ရက်နေ့ကရတိတ်တောင်မြို့နယ်ပိန်းတော်ရွာထဲကိုလက်နက်ကြီးကြီးကြားရပောက်ကွဲလို့ကြီးရွာသား၃ဦးဒဏ်ရာရရှိခဲ့ပါတယ်မြန်မာစစ်တပ်နဲ့အေအေတို့တနစ်ကျော်ကြာတိုက်ပွဲဖြစ်စဉ်တွင်အရသာ120ကျော်တေဆုံးခဲ့ပြီးတော့230ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။ ခုလိုစစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးသီးတောင်မောင်တော့ပါဝင်မြို့နယ်ရှိခုမှာတနင်္လာနေ့ကစပြီးတော့အင်တာနက်ဆက်သွယ်ရေးယာယီပိတ်လိုက်ပါတယ်။အခုလိုအင်တာနက်ဆက်သွယ်ရေးကိုပိတ်လိုက်တာဟာဒေသရင်းကသတင်းတွေအပြင်ကိုမရောက်အောင်သတင်းမောင်ချဖို့ကြိုးစားတာသာဖြစ်တဲ့ဆိုပြီးဒေသခံတွေကစိုးရိမ်နေကြတာပါ။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်။
အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စီရဲတင်းမာနေတဲ့ရှင်းပြနယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရသေးတောင်ဘူးတီတောင်မောင်တော့နယ်မြေပုံမြို့နယ်တွေကိုမနေ့ကည7:00နာရီဝန်းကျင်လောက်မှာအင်တာနက်လိုင်းဖြတ်တောက်ခဲ့တာပါစီရဲတင်းမာနေတဲ့ရခိုင်မြောက်ပိုင်းကဒေသရှုကိုအခုလိုအင်တာနက်လိုင်းဖြတ်တောက်ပြီးဒေသတွင်းသတင်းတွေကိုမှောင်ချဖို့ကြိုးစားတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြတယ်လို့ဘူးတီတောင်မြို့နယ်ဒေသခံတူဖြစ်တဲ့ကိုဝင်းနိုင်ကပြောပါတယ်
ကျွန်တော်တို့ဖက်မှာအခုကကျွန်တော်ဒုတိယဂျင်ဘောနာဖိုက်ဘက်ခံရတာပထမတစ်ဂျင်နဲ့ကျွန်တော်တို့ပထမတစ်ကြိမ်နဲ့ကျွန်တော်တို့ဒုတိယတောင်မောင်တော့ရှိတော်ပါလားဒီပိုက်လိုက်တယ်ပိုက်လိုက်ပြီးတော့နောက်တစ်ကြိမ်ပြန်ဖွင့်တယ်အခုဒီကြိမ်ပြန်ပြစ်တယ်ပိုက်တယ်ဆိုတော့ဘယ်လိုခက်ခဲကြုံလာနိုင်လဲဆိုတော့ကျွန်တော်တို့ဒီနေရာမှာကကျွန်တော်တို့တိုက်ပွဲကနေတိုင်းလိုဖြစ်နေတယ်ကျွန်တော်တို့နေတိုင်းလိုဖြစ်နေတဲ့အခါမှာဒီဒေသရဲ့အခင်းအရှင်တွေကလည်းကျွန်တော်တို့ကဘာပြောမလဲဟိုလန်ခဲဒီကျွန်တော်တို့နှစ်ထောင်ဆင်းနေကြတွေကဒီဒုတိယတောင်မောင်တော့ဆိုတာက complex area တခုဖြစ်နေတယ်နော် complex area တခုဖြစ်နေဖြစ်ခဲ့တယ်ဆိုတော့အဲ့ဒီကလေးကကျွန်တော်တို့ဒီသတင်းရှင်းလင်းတယ်ဆိုတာကလူမှုကွန်ရက်ဒီပေါ်မှာအများကြီးဖဲရတယ်လေတနိုင်ငံလုံးကလို့ဒီတကဘာလုံးကလို့လို့လေဒီနေရာဒီကိစ္စမှာဖြစ်နေတဲ့အခက်အခဲတွေနေထားတယ်ကိုပြီးခဲ့ပေါ်တော့အခုချိန်မှာကြတော့အဲ့လိုမျိုးဒီ internet line တွေပိုက်လိုက်တော့လေသတင်းရှင်းလင်းတယ်ကျွန်တော်တို့သတင်းတွေကိုအမှောင်ချလိုက်တယ်လို့မျိုးအဲ့လိုမျိုးတွေဖြစ်နေအဲ့လိုမျိုးဖြစ်သွားတယ်ပေါ်တော့
စစ်ပွဲတွေဖြစ်ပေါ်နေတဲ့ဒေတာအတွက်သတင်းရှက်လက်တွေတိရဖို့တိတ်ကိုရေးကြည့်နေတာကြောင့်အခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာမဖြစ်သင့်ဘူးလို့လေပလောက်ဝဒေတာခန့်ကိုထွန်းလင်းကပြောပါတယ
်။အော်သတင်းကမသိနိုင်တော့ကျွန်တော်ဘယ်မှပြောလို့မရဘူးလေဘယ်လိုမှသုံးပြောလို့မရဖတ်လို့လည်းမရဒီကတည်းကရေးနေသတင်းမရဘူးနော်။အဲ့ဒါအခက်အခဲအများကြီးပါသတင်းမရှိရတော့ကျွန်တော်တို့တော့ပို့ပြီးတော့ဘယ်လိုပြောမစိုးရင်စရာပဲပေါ့နော်။ပါပြင်းရပဲချင်းချင်းချက်ပြီးဖုန်းလိုက်ပြရတယ
်ရခိုင်ပြည်နယ်မှာအင်တာနက်လိုင်းဖြတ်တောက်လိုက်တာနဲ့ပတ်သက်ပြီးပြည်နယ်ဆိုးရွားကိုတစုံတရာအကြောင်းကြားတာမရှိဘူးလို့လေရခိုင်ပြည်နယ်လုံခြုံရေးနေနေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးမိန်တန်းကပြောပါတယ
်ဟိုအဲ့ဒါပြည်တော်သူကသိလိမ့်မယ်လေကျွန်တော်တို့တော့မသိဘူးမကြောက်မကြောက်ဘူးကြ
ရှင်းပြည်နယ်ကပလောဝမြို့နယ်ပါဝင်ရခိုင်မြောက်ပိုင်းကမြို့နယ်ရှိခုကိုစစ်တွေရေးဆိုင်ရာဥပဒေနဲ့ညီညွန့်ချက်ရှိရာအင်တာနက်ဝန်ဆောင်မှုယာယီရပ်ဆိုင်လိုက်တာဖြစ်တယ်လို့လည်းမြန်မာစစ်တွေရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ MPD ကမတ်မိုးတွေကပြောပါတယ
်ရခိုင်ပြည်နယ်ရဲ့ချင်းပြည်နယ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်မောင်တော်ဘူးတီတောင်ရသေးတောင်ပုံနာကျုံညာဦးကြောက်တော်မင်းသားနဲ့နေပေါ့ချင်းပြည်နယ်မှာဆိုရင်ပလောဝပေါ့နော်ဟုတ်အဲ့ဒါလေးအင်တာနက်လိုင်းယာယီရပ်ဆောင်လာတာပါရှင်ကိုအဲ့ဒါကြတော့ကိုဆက်သွယ်ရေးဆိုင်ရပေါ့နော်ဥပဒေနဲ့အညီညွှန်ကြားချက်ရကျမတို့အနေနဲ့ဒီဟာပေါ့အင်တာနက်ဝန်ဆောင်မှုရာရေးဆိုင်လိုက်တာပဲဖြစ်ပါရဲ့နော်ကိုဟုတ်ကဲ့ပါရှင်ဟုတ်အချင်းမဖြစ်ဖြစ်သွားကြတောင်းပါပါတယ်ကျမတို့ဒီ2020ဖေဖော်ဝါရီလ3ရက်နေ့ကနေစတင်ပြီးတော့ရာရေးဟုတ်ရဆိုင်လိုက်တာပါနော်ကိုဟုတ
်ခိုင်မြောက်ပိုင်းကရသိတောင်ဘူတီတောင်မောင်တော့နဲ့မြေပုံမြို့နယ်တွေကိုပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကအင်တာနက်လိုင်းဖြတ်တောက်ခဲ့တာဖြစ်ပြီးစက်တင်ဘာလ1ရက်နေ့မှာပြန်လည်ဖွင့်ပေးခဲ့တာဖြစ်ပါတယ်လက်ရှိချိန်မှာတော့ရခိုင်မြောက်ပိုင်းကမြောက်ဦးကျောက်တော်မင်းပြရသစ်တောင်ဘူတီတောင်မောင်တော်မြေပုံနဲ့ပုံနှကြောင်းမျိုးနယ်တွေအားလုံးကိုအင်တာနက်လိုင်းဖြတ်တောက်ထားတာလည်းဖြစ်ပါတယ်ခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာဒေသတွင်းဖြစ်ပေါ်နေတဲ့စီရဲပဋိပက္ခကိုပို့ပြီးတော့ဆိုးဝါးစေနိုင်တယ်လို့ပြည်သူလူထုအတွက်ဆိုးကျိုးတွေပိုများလာနိုင်တယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူတွေကပြောဆိုကြပါတယ
်ကိုသက်နိုင်ပြောပြသွားတာပါရှင်ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောမှုတွေနဲ့စစ်တပ်ကိုထိပါတဲ့ဆိုတဲ့ဆွဲချက်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်တဲ့တပ်မတော်ရဲ့တရားစွဲထားခံရတဲ့တရားလွှတ်တော်ရှင်နေဦးကြီးမြင့်နဲ့ကြပြဆရာစောဝေတို့ကအမှုကိုလုံးဝပတ်လည်ပေးဖို့တရားဥပဒေချောင်းအရဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်။မနေ့ကကော့တောင်းမြို့နယ်တရားရုံးကနေသူတို့ကိုသိန်း50စီမြမကြက်ငွေသိန်း50စီနဲ့အမခံပေးလိုက်တာပါ။လွတ်လပ်စွာပြောဆိုမှုတွေအပေါ်မှာတပ်မတော်ရဲ့ဆွဲတရားစွဲဆိုမှုတွေများလာတဲ့အခြေအနေဟာရတအစိုးရလက်ထက်နိုင်ငံရဲ့ဒီမိုကရေစီစံနှုန်းတွေပေါ်မေးခွန်းထုတ်เสียဖြစ်လာတဲ့အနေအထားဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကလည်းသုံးသပ်ပါတယ်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်ကတနင်္လာရီတိုင်းကော့တောင်းမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး55ဦးကော်မတီထောက်ခံပွဲကဟောပြောချက်တွေဟာတပ်မတော်ကိုအကြီးအကျယ်ပြက်စေတယ်ဆိုတဲ့ဆွဲချက်နဲ့တရားလွှတ်တော်ရှင်နေကြီးဦးကြီးမြင့်ကြပြဆရာဦးစောဝေဗိုလ်ကြီးဟောင်းနေမျိုးစင်တို့ကိုစစ်တပ်ကလည်းနိုင်ငံတော်အကြီးအကျယ်ပြက်စေမှုပုံမှန်905ကာကြီးနဲ့ကော့တောင်းတရားရုံးမှာတရားစွဲဆိုခဲ့တာပါဖေဖော်ဝါရီလ3ရက်နေ့မနေ့ကတော့ကော့တောင်းတရားရုံးမှာတရားလာရင်ဆိုင်တဲ့တရားလွှတ်တော်ရှင်နေကြီးဦးကြီးမြင့်နဲ့ကြပြဆရာဦးစောဝေတို့ကိုမြမကြက်ငွေ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ตัวมาဖြစ်တယ်လို့တရားလွတ်တော်ရှင်တွေကြီးဦးကြီးမြင့်ကVOA မြန်မာပိုင်းကိုပြောပါတယ်ဟုတ်ဆက်ခွနည်းရဲ့နေကြလို့ရှင်ကျွန်တော်တို့တရားလိုအစစ်မှာပေါ့ဒီကဘုံကြီးအငိမ့်သာကျော်ကျော်လို့ရှင်တယ်တရားလိုအစစ်မှာပြီလို့ရှင်ဒီလိုတရားတက်တည်တည်ရှင်မှာပေါ့ဆိုတော့မနေ့ကဝီဇော်ဇော်ကတော့သူကတက်တာထွက်သွားပြီအဲ့တော့ရိုးရိုးအရာဝတ်နေပဲလာလေကျန်တဲ့တရားလိုရတက်တည်တည်ဖြစ်တဲ့
ဒီလိုရတဲ့ဒီဖြစ်တဲ့ဒီဘုံမှုတယောက်နဲ့ဘုံကြီး၅ယောက်ကတော့ဒါကျွန်းဖောင်းတင်တာလေဒါမှမဟုတ်ကျွန်တော်တို့ကတရားကြီးကပြောင်းတော်မှာဆိုတော့နောက်တရားကြီးလက်ထက်ကိုတွဲပစ်ခဲ့တယ်ပေါ့နော်ဆရာအဲ့ဒီအခြေအနေလေးလည်းနည်းနည်းပြောပြပေးပါရှင်ဟိုအဲ့ဒါဒီဟိုကျွန်တော်တို့ကဟိုအဲဒီဒီဘာလို့လဲစိတ်ကူတရားမတည်ကြရတယ်ပေါ့တရားရတဲ့အခါမှာတစ်ခါကအစိုးရကဟိုဟာဥပဒေအရရှိ
ပေါ့အဲကျွန်တော်တို့ဘက်ကလည်းအဲ့လိုကြောက်မှန်မှန်သိလို့ကျွန်တော်တို့ကလည်းကောတောင်းကဆရာဝန်တယောက်ကိုအချင်းချင်းမော်လေသူစစ်လက်မှတ်တွေပါလေယူထားပါတယ်အဲ့ဒါနဲ့အဲ့ဆရာကိုခေါ်ဆစ်လိုက်တဲ့အခါကျတော့အဲ့ဒါနဲ့အဲ့ဒါကျွန်တော်ရန်ကုန်ကအထူးဆရာဝန်ကြီးရဲ့စစ်လက်မှတ်တွေရဲ့အဲ့ကောတောင်းကဆရာဝန်စစ်လက်မှတ်တွေရဲ့ပေါက်ဆက်ပြီးကျွန်တော်တို့ကိုဆေးအမှားကပေးလိုက်တာပါ
အခုလိုမျိုးနိုင်ငံအတွက်အရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပြည်သူအများသိရှိအောင်လို့ဟောပြောတင်ပြခဲ့ကြတဲ့ဥပဒေပညာရှင်တွေဒီမိုကရေစီအင်အားစုတွေကိုတက်မတော်ဘက်ကနိုင်ငံတော်အကြီးအကျယ်ပြက်စီတယ်ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုနေတာကတော့လွတ်လပ်စွာပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတဲ့လုပ်ရဖြစ်တယ်လို့တရားလွတ်တော်ရှေ့နေကြီးဦးကြည်မြေကပြောပါတယ
်လွတ်လပ်စွာပြောဆို Freedom of Expression ကအကြီးအကျယ်ထိခိုက်တာပေါ့နော်ဒီအနာရပါတီနဲ့အစိုးရနဲ့လုပ်တဲ့ကျေဦးပြန်စင်ရေးပေါ့အဲ၄၀ကောင်ကောင်ဒီ၆ခံပွဲဟာရင်းစုစီဥပဒေပုံမှန်၄ရာကျွန်တော်တို့မြို့လူမြို့မီမြို့ပါတီရနေပြောတယ်တင်ပြီးတော့လုပ်တဲ့ဟောပြောပွဲပေါ့နော်ကျွန်တော်တို့ဖောက်ပြတာမရှိဘဲနဲ့အဲတက်မတော်ကဝင်းပြီးတော့တရားဆွဲတာပေါ့နော်ကျွန်တော်တို့တလောက်နှစ်ခေါက်သွားမှာဆိုစားပြောပေါ့ဗျာလမ်းစိကလည်းတိတ်ကြည့်တာပေါ့နော
်ဟုတ်ကဲ့အ
ဲ့တော့အကောင်းဆုံးကတော့ပတ်လာပြီးပဲတရားကျွန်တော်တို့ကိုတမင်ဆင်းပြီးတော့ဆွဲခဲ့တာလေကျွန်တော်တို့လည်းမပြောဘဲနဲ့ကျွန်တော်တို့ပြောခဲ့တယ်တကယ်လို့အပြည့်ဆုံးမဟုတ်ခဲ့တဲ့ဒေါ်လာလေးပဲကွက်ပြီးတော့ထုတ်နှုတ်ပြီးတော့ဆွဲတဲ့ဥစ္စာတော့ဒီကတော့ဘူးလူကမခံဘူးပေါ့နော် free not expression လက်ထိခဲ့တယ်ဒါမှဒါတော့ပြန်လည်းရုပ်သိပြီးဒီနေ့လို့ကျွန်တော်တို့ယူဆတယ်တောင်းလဲတောင်းဆိုပါတယ်ခင်
ဗျလက်ရှိ NLD ဆိုရတတ45လာတယ်မှာတော့တက်မတော်ဘက်ကနေပြီးတော့တရားဆွဲဆိုထားတာသတင်းသမားတွေဥပဒေပညာရှင်တွေတက်ကြွလှူရှားသူတွေ60ကျော်ရှိပြီးသူတို့ကိုပုံမှန်မျိုးစုံနဲ့တရားဆွဲဆိုထားတဲ့အပူကတော့အနည်းဆုံး50နီးပါးရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်က January လကထုတ်ပြန်ခဲ့ပါတယ်နိုင်ငံသားတွေပေါ်မှာဒီလိုမျိုးဒီမိုကရေစီစံပြတ်စေမဲ့တရားဆွဲဆိုမှုတွေလုပ်နေတာကိုတော့လက်လူမရှုထားသင့်ဘူးလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့တုတေသနမှုကိုရဲဝေဖြူအောင်ကပြောပါတယ
်ဒီစစ်တပ်ရဲ့တရားစွဲဆိုမှုတွေကလက်ရှိအစိုးရတပ်တန်းမှာလက်ရှိအစိုးရတပ်တန်းကြားလာလေးလေးသူတို့ရဲ့တရားစွဲဆိုမှုနှုံးပုံမြင်လာလေးလေးတွေ့ရတယ်ဒီ2018နောက်ပိုင်းမှာပေါ့နော်ဥပမာဆိုလို့ရှိရင်ဒီ IPG ကိစ္စလိုတက္ကနာလေးပေါ်လာတယ်ပြီးတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ကြောင်းလေးလိုတက္ကနာလေးပေါ်လာတယ်အခြားသောနိုင်ငံတွေနိုင်ပေါ်လာအဲ့ဒီမှာနိုင်ငံကြီးအချက်သီးတွေပေါ်လာရင်ပေါ်လာတိုင်းသူကဒီစက်တက်ကိုဝေဖန်ပြောဆိုရဲကျေသူတွေတက်ချက်လုံရှားသူတွေလူခွင့်တွေတက်ချက်လုံရှားသူတွေကိုပြန်ပြီးတရားစွဲနေအောင်တွေ့ရတာပေါ့နော်ဥပမာဆိုရင်တောင်းလို့မျိုးဆက်တို့ဒီတစ်ခါမှာအခုဒီဆရာဦးကြည်မြင့်တို့အပြာဆရာစောဝေတို့တို့တွေကဒီဖွဲ့စည်းပုံပြင်ဆင်ရေးဖို့ပဲပြောရတဲ့အတွက်တရားစွဲဆိုခင်ရတယ်လို့ပြောလို့ရတယ်
အခုလက်ရှိမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားပေါင်း632ဦးထိရှိပြီးအကြေးကျခံရသူပေါင်းက84ဦးထောင်ထဲမှာချုပ်နှောင်ထားပြီးလက်ရှိတရားရင်ဆိုင်နေရတာက182ဦးနဲ့ပြည်ပကနေတရားရင်ဆိုင်နေရသူပေါင်းက385ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့ပြီးခဲ့တဲ့2019ခုနှစ်ဒီဇင်ဘာလရဲ့နောက်ဆုံးစရေးကောက်ခံမှုကဖော်ပြထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း10နာရီအထိဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တစ်ခုထဲမှာဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခဲ့ရင်ဆုံးကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
2020သမ္မတရွေးကောက်ပွဲအတွက်ပါတီတွင်သမ္မတလောင်းရွေးချယ်မဲ့ပထမရွေးကောက်ပွဲတွေကိုတနင်္လာနေ့အမေရိကန်ပြည်ထောင်စုအိုင်အိုဝါပြည်နယ်မှာဒီမိုကရက်တစ်ပါတီဝင်တွေရောရီပါဘလစ်ကန်ပါတီဝင်တွေရောစတင်ကျင်းပပါတယ်။ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းရွေးကောက်ပွဲတရားဝင်ရလဒ်တွေအပြည့်အစုံမကြေညာနိုင်သေးဘဲနောက်နေ့ကျကြနေပြီးအိုင်အိုဝါဒီမိုကရက်တစ်ပါတီကတော့ရွေးကောက်ပွဲဆိုင်ရာအရည်အသွေးကိုစစ်ဆေးဖို့လိုတယ်ဆိုပြီးအကြောင်းပြပါတယ်။ကြံ့ကြတဲ့အခက်အခဲတွေကြုံရပေမဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရှင်ပြိုင်တဲ့ကိုယ်စားလှယ်တွေကသူတို့ထောက်ခံသူတွေကိုစီယုံမိန်ကုန်းတွေပြောခဲ့ကြပါတယ်
။ We are in the White House. So it's on in New Hampshire. That we will always be.
အိုင်ဝါမှာကျင်းပတဲ့ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းပဏာမရွေးကောက်ပွဲမှာအနိုင်ရမယ်လို့ယုံကြည်ထားသူတွေတဲ့နိုင်ငံရေးမှာမကြသေးခင်ကမှလူသိများလာခဲ့တဲ့အင်ဒီယားနာပြည်နယ်ဆော့ဘရန်မြို့တော်ဝင်ပစ်ဘူဒီဂျီလည်းပါဝင်ပါတယ်။သူကမဲဆန္ဒရှင်တွေကိုအခုလိုပြောပါတယ
် We know by the time it's all said and done Iowa you have shocked
ကျွန်တော်တို့အားလုံးပြောထားလိုက်ပြီးလုံးပြလိုက်ပြီးဆိုတာအခုချိန်မှာသိကြပါတယ် Iowa ဟာတိုင်းပြည်ကိုလှုံ့နှိုးလိုက်ပါပြီဘာလို့လဲဆိုတော့အခုထွက်လာတဲ့ရည်ညွှန်းချက်တွေအရ New Hampshire မှာဆက်ပြီးအောင်ပွဲခံရမှာမဟုတ်ပ
ါ February 17ရက်နေ့ New Hampshire ပြည်နယ်မှာဆက်ကျင်းပမယ့်ပါတီတွင်သမ္မတလောင်းပဏာမရွေးကောက်ပွဲတွေကိုရည်ညွှန်းပြီးပြောဆိုသွားတာပါပြခဲ့တဲ့၄နှစ်ကအိုင်အိုဝါမှာဟီလာရီကလင်တန်ကိုပုခါတီကလေးချုံခဲ့တဲ့ဗားမောက်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကလည်းအောင်ဝဲခံမှုပြောလင့်ထားပါတယ
် Today marks the beginning of the end for Donald Trump
ဒီနေ့ဟာဒေါ်နယ်ထရမ့်ကိုညီငုံချုံအောင်လုပ်မဲ့အစာဆုံးနေ့လို့ပြောရမှာပါမုံတရားတွေကွဲလွဲချက်တွေအဆုံးသတ်ပြီးအားလုံးအတူတကွအင်ဖြူတော်ကိုရောက်ကြမှာပ
ါဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းတွေထဲမှာရှေ့ဆုံးအပြေးနေသူဖြစ်သတ်မှတ်ခံထားရတဲ့ဒုသမ္မတဟောင်းဂျိုးဘိုက်တန်ကလည်းနောက်လာမယ့်နယူးဟမ်ရှိုင်းယားပြည်နယ်ပဏာမရွေးကောက်ပွဲကိုအားခဲထားပါတ
ယ် We're going to walk out of here with our share of delegates. We don't know exactly what it is yet, but we feel good about where we are.
ကျွန်တော်တို့နဲ့တံမိုးထောင်းမှုတူတဲ့ကိုယ်စားလှယ်တွေနဲ့အတူရှေ့ဆက်လျှောက်ကြမှာပါ။ခြေနေကိုတိကျတော့ကျွန်တော်တို့မသိပေမဲ့စိတ်ထဲမှာရောက်နေတဲ့နေရာကိုကျေနပ်မိပါတယ်။နယူးဟမ်ရှိုင်းယားအပေါ်မှာဆက်ပြီးမှုတည်ပါတယ်
။နယူးဟမ်ရှိုင်းယားပြည်နယ်ရွေးကောက်ပွဲမှာအောင်မြင်မှုအရှိန်ကိုဆက်ထိမ့်ဖို့မျှော်လင့်နေသူတွေတဲ့ Massachusetts ပြည်နယ်ထက်လွတ်တော်အမတ် Elizabeth Warren လည်းပါဝင်ပါတယ်။
A stronger party and a stronger
ကျမတို့တွေညီညွတ်ပြီးတော့တံပိုးထားမှုတွေနဲ့အတူတူကရှေ့ဆက်ကြမယ်တရားမျှတမှုတွေတိုးတက်ခိုင်မာပြီးလူတိုင်းအတွက်အခွင့်အလမ်းတွေဖန်တီးပေးကြမယ်ဆိုရင်ခိုင်မာတဲ့ပါတီခိုင်မာတဲ့နိုင်ငံကိုတည်ဆောက်နိုင်မှာပ
ါမကြသေးခင်ရပိုင်းတွင်ထက်လွတ်တော်မှာသမ္မတထရန့်ကိုယာလူကဖေရှားရေးတရားစွဲဆိုတဲ့ကြားနာစစ်ဆေးမှုတွေတက်ရောက်နေရတာကြောင့် Elizabeth Warren, Bernie Sanders နဲ့ Manizona ပြည်နယ်ထက်လွတ်တော်အမတ် Amy Klobuchar တို့မဲဆက်ပွဲတွေမှာတိတ်ပြီးတော့ပါဝင်လှူရှားနိုင်ခဲ့ခြင်းမရှိပါဘူး။မန်နီဆိုတာပြည်နယ်ထက်လွတ်တော်အမတ်အေမီကလိုဗာချာကသူ့ကိုထောက်ခံသူတွေကိုခုလိုပြောပါတယ
် Even in a crowded field of candidates, even during
ကိုယ်စားလှယ်လောင်းတွေအများအပြားရှင်ပြိုင်နေကြတဲ့အချိန်ဒေါ်နယ်ထရန့်ကိုတရားစွဲတဲ့ကြားနာပွဲတွေမှာလှုပ်တဲ့လှုပ်ထိုက်တဲ့အတိုင်းကြားနာနေရလို့အထက်လွတ်တော်တာဝန်တွေနဲ့ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်လုံးကျမမအားခဲ့ပါဘူး။ဒါပေမဲ့ကျမတို့ဆက်ပြီးတော့တိုက်ပွဲဝင်နေပါတယ်။ရှင်တို့လည်းကျမအတွက်တိုက်ပွဲဝင်ပေးနေတယ်ဆိုတာသိပါတယ်။
အိုဝါပြည်နယ်တစ်ခုလုံးမှာဒီမိုကရက်တစ်ပါတီဝင်တွေအများအပြားသူတို့ကြိုက်နေတဲ့ပါတီတွင်သမ္မတကိုယ်စားလှယ်လောင်းကိုရွေးချယ်ဖို့မနေ့တုန်းကတန်းစီပြေးမဲဆန္ဒနယ်မြေတစ်ခုချင်းစုရက်တွေကိုလာခဲ့ကြပါတယ်။အခုရှေ့လာမယ့်အင်္ဂါနေ့နယူးဟမ်ရှိုင်းယားပြည်နယ်ပဏာမရွေးကောက်ပွဲမှာဆက်ပြီးရှင်ပြိုင်ဖို့ဒီမိုကရက်တစ်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းတွေအားခဲနေကြကြောင်းပါခင်ဗျာ။
ုသိန်းထိုင်ဦးစီစီတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကန်စီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမှတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုက်ကိုနားဆင်လိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်ကာနေညပိုင်းတိုက်ရိုက်လေးလိုက်စီစဉ်ကနေကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာခေါင်းစဉ်ကတော့ coronavirus ကူးစက်မှုအရေးပေါ်အခြေအနေနဲ့သတင်းမီဒီယာတွေရဲ့ခန့်ကန့်တာပါ။ coronavirus ကူးစက်မှုရဲ့ဒီဟာဆိုရင်အရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေဖြစ်တဲ့ severe ratio ကမ္ဘာ့ကျန်းမာရေးဖွဲ့ကကြေညာလိုက်ပြီးဖြစ်ပါတယ်။မြန်မာအင်းဒီချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေစခဲ့တဲ့ဒီရောဂါပိုးကြီးဟာနိုင်ငံအတော်များများကကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့ရတာကြောင့်ခီးသွွားလာရေးတွေကအကန့်အသတ်လှုပ်လာပြီးတော့နိုင်ငံအလိုက်ဆိုရင်လည်းကျန်းမာရေးအရေးပေါ်အခြေအနေတွေပြင်ဆင်ကြေညာနေကြပါတယ်။မြန်မာနိုင်ငံဒီနဲ့ဘာတွေပြင်ဆင်ထားပြီလဲ။နောက်လူတွေရဲ့စိုးရိမ်မှုနဲ့အတူသတင်းမှားတွေရောဘယ်လိုစီစဉ်ကြအောင်လဲဆိုတာအခုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီစစ်ပညာနဲ့ပတ်သက်လို့ပါကျွမ်းကျင်သူ2ဦးဖြစ်ပါတယ်။အဲဒီလူလူကျမရေးဆောင်းပါးတွေရေးပါတယ်။အထူးဒီယောဂကုအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့ဒီသတင်းစာဆရာပါသူကတော့ Inter News အဖွဲ့ကသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးစိန်ဝင်းဖြစ်ပါတယ်ခင်ဗျ။နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ရင်ဆုံးတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုယင်ဖိတ်ချင်ပါတယ်ခင်ဗျ။ဒေါက်တာမိုးအောင်ကျော်နိုင်ကြားရမယ်ထင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ပါခင
်ဗျ။ဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောသွားလို့ပဲအခုဒီ virus ကူးစက်မှုအခြေအနေကတော်တော်လေးနှစ်တောင်းကျော်သွားပြီကဘာမှာနိုင်ငံတကာလည်းသတိထားနေဒီကြားထဲမှာပဲသတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့အထူးသဖြင့်တော့လူမှုကွန်ရက်ဒီပေါ်မှာရေးသားနေကြတာ ਈ နဲ့ပတ်သက်လို့စိုးရိမ်စရာတွေနောက်တစ်ခါလူတွေကိုထိတ်လန့်စရာတွေသတင်းမှားတွေပြန့်နေရဆိုရဲပြောဆိုချက်တွေကြေပြန့်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံတွင်းမှာရောဒါနဲ့ပတ်သက်လို့သတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်ပြောစရာဘာများရှိပါလဲဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်ပေါ်နေတဲ့လက်ရှိအခြေအနေကိုကြည့်ဖို့ကဒီသတင်းအရေးမြစ်ကအရေးကြီးတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒါကြောင့်မလို့ဒီဒီ VPN နဲ့ပတ်သက်ရင်ကျွန်တော်တို့ကဒီ WHO လို့ CNN နဲ့ CNA သတင်းဌာနတွေကအချက်လက်တွေကိုကျွန်တော်လေ့လာရှာဖို့တုံ့တက်ပါတယ်။ဒီကျွန်တော်မြန်မာနိုင်ငံတွေမှာဖြစ်ပေါ်နေတဲ့သတင်းတွေကိုဆိုရင်တော့အကောင်းဆုံးကဒီMOHS ပေါ့နော်ကျွန်တော်တို့ဆက်မိုင်းနဲ့အာရဘတ်ဝန်ကြီးဌာနရဲ့ page ရှိပါတယ်။နောက် CDC ဆက်မိုင်းဝန်ကြီးဌာနရဲ့ page ကနေအချိန်နဲ့တကြီးဒီပြင်ပြနေတဲ့ဟာတွေကိုပဲကျွန်တော်တို့ကဦးစားပေးပြီးတော့ကျုံကြည့်ရပေါ့နော်။ဒါပြီးအဲ့တော့သတင်းမှားတွေဆိုတဲ့နေရာမှာလည်းကျွန်တော်တို့တွေ့ရတာကတော့ဒီဟိုပါပေါ့။အာတချို့ page ကအများကြီးပဲရှိတဲ့အခါကျတော့ Facebook မှာတခုတက်လာလို့ရှိရင်ကိုယ့်ရဲ့အတိအမိတ်တွေကိုအတိပေးချင်တာနဲ့ရင်းချင်းမြစ်ကိုဟိုသတိလာမိပဲနဲ့ဟိုဘာလို့ share လိုက်တာမျိုးပေါ့နော်။ဒီအဲ့လိုမျိုးလေးတွေတုတ်တဲ့အခါမှာတစ်ခါတလေသတင်းမှားတွေကအဲ့ဒီနည်းအများပြန့်နှံ့သွားတယ်ပေါ့နော်ဥပမာဆိုလို့ရှိရင်ဘာကတ်မှာဒီကဲဒီကနေ့ရက်လောက်ကတော့လူ18ယောက်ဒီ virus ကြောင့်ပြီးဆုံးသွားတယ်လို့ပြောလို့ဆိုတာတွေကသတင်းအမှားတွေပေါ့နော်ဆိုတာမျိုးတွေတွေ့လို့ရှိရင်ဘယ်သတင်းရင်းမြစ်ဌာနတွေကလည်းဒါအတူတူချက်အလေးတွေကိုစောင့်ပြီးမှပဲအချင်းချင်းဝေမျှမယ်ဆိုလို့ရှိရင်ဒီသတင်းမှားတွေပြန့်နှံ့မှုရောကျသွားမယ်လို့ထင်ပါတယ်ဒါကြောင့်မို့အရေးကြီးဆုံးကတော့ကျွန်တော်အနေနဲ့ကတော့ဒီပေါ်ပြလာတဲ့ဒီနေရာထဲမှာပေါ်ပြလာတဲ့သတင်းရင်းမြစ်ကိုဒီ data view တိုက်လေးလာအပြင်လို့ကျွန်တော်နည်းနည်းယူဆမှာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုထပ်မေးချင်တာကသတင်းအစိုးရဘက်နေရဲ့သတင်းဖော်ပြမှုပေါ့ဥပမာဆိုချင်းတရုတ်နိုင်ငံနဲ့ပတ်သက်လို့တရုတ်စိုးရကကြီးညာချက်ပေါ်မှာမယုံကြည်ကြတဲ့လူတော်များလည်းကျွန်တော်သတိထားမိတယ်အဲ့တော့မယုံကြည်ကြတဲ့အခြေအနေပေါ်မှာပဲကောလာရာသတင်းတွေသတင်းမှားတွေပို့ပြီးပြန်လာတွေ့တယ်ဥပမာမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပြောမဆိုရင်တစ်ချိန်တုန်းကဆရာနာရှင်အောင်မှနေလာတော့လူတွေကအစိုးရထုတ်ပြန်ချက်ဆိုရင်မယုံကြည်နိုင်ဘူးဆိုတဲ့သဘောမျိုးတွေကျွန်တော်ရှိနေသေးတာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိအစိုးရအာဏာပိုင်တွေဘက်ကရောအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ဘယ်လောက်ထိအထူးရောက်ထုတ်ပြန်ပြီးနိုင်တယ်လို့ထင်ပါလဲ
အဲ့တော့အခုဖြစ်ကျွန်တော်တို့အမြင်ပေါ့နော်အမြင်ပြောရရင်တော့အခုလက်ရှိရောက်နေတဲ့အခြေအနေဖြစ်လို့တော့ဒီကျမရေးနဲ့အရောင်းဝင်ဌာနထုတ်တဲ့သတင်းတွေကအဲတိကျခိုင်မာတယ်လို့ကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီသက်ဆိုင်ရာမျိုးနဲ့နေဒီမှာနေတဲ့ဟာဗီဒီယိုမှာရမ်းပြီးတော့တရားမေးတယောက်ဆက်သွယ်မှုပြင်ညာတဲ့အခါကျတော့ဒီထိန်ချန်ထားတာပဲဖြစ်ဖြစ်မှားတဲ့သတင်းတစ်ခုပဲဖြစ်ဖြစ်မတင်သေးတာပဲဖြစ်ဖြစ်အပြင်မှာအရင်အဲကြံ့တန့်သွားတာမျိုးလေးအရင်ကတွေ့ကြည့်ရပေါ့နော်။အဲ့ဒီအခါကျတော့အခုနောက်မှာပိုင်းမှာတော့ကျမရေးဝန်ကြီးဌာနအနေနဲ့လည်းအချိန်နဲ့သတင်းညီတောင်ရွက်နေတာအခုသူတို့ဖော်ပြတာလည်းအခုနောက်ဆုံးဆိုရင်ဒီနေ့ဆိုရင်ညနေ9:00ည9:00မှာအဲပြီးခဲ့တဲ့ဓာရီဝဲမှာကျွန်တော်တို့ဒီ update ပေါ့နော်ဒီဒီရောက်ရှိနေတဲ့အဲတန်တရားရှိနေတာနဲ့ဆေးမှာတရားထားတဲ့သူတွေကဘယ်နှဦးရှိရဲနောက်တစ်ခါဒီကျွန်တော်တို့ဆိုင်းနိုင်ငံမှာစစ်ဆေးလိုက်တဲ့ဒီ post ရှိမရှိတဲ့ကြောင်းစစ်ဆေးတဲ့ test မှာလည်း မရှိတာဘူးဆိုတဲ့အဖြေကိုလည်းအချိန်နဲ့တပြေးညီပြင်ပြနိုင်တာတွေရှိတယ်နောက်တစ်ခါအခုလက်ရှိဖြစ်ပေါ်နေတဲ့တင်ထားတဲ့မျိုးတွေစေယုံတွေလည်းအကုန်လုံးပါတဲ့အတွက်ကြောင့်လို့တို့အနေနဲ့အရင်ထက်စားလို့ရှိရင်တော့ပို့ပြီးတော့ပုံမှန်လင်းလင်းနဲ့အချိန်နဲ့တပြေးညီလောက်ကန်ဆောင်နေတယ်လို့ကျွန်တော်တို့ကမြင်နေပေါ့နော်အဲ့တော့ပြည်သူလူထုအနေနဲ့ကတော့လေကျွန်တော်တို့ပြောသလိုဒီတည်င်းရင်းမြစ်တွေကဒါလေးလာနေမယ်ဆိုတည်င်းမားတွေလည်းတည်နေပေါ့နော်ဥပမာဆိုပါဆိုဒီတရုတ်နိုင်ငံကနေထုတ်လုပ်တဲ့တည်င်းကို WHO ကနေအတည်ပြုပြီးသူကနေတစ်ဆင့်ထပ်ပြီးတော့ပြင်ပြတာမျိုးဆိုရင်တော့ကျွန်တော်တို့ကဒီဟာကိုတော့သူတို့ပြောတဲ့အတိုင်းပဲယုံရမှာပေါ့နော်ယုံထားရမယ်လို့ဟိုမယုံရဘူးလို့မပြောတော့လေဒီတိုင်းပဲလက်ခံထားရမယ်ဒါပေမဲ့အဲ့ impact ကဟိုလက်ခံတဲ့လူမယုံကြည်တဲ့လူပေါ်မှာဘလောက်ဖြစ်ရောက်နိုင်တယ်လဲဆိုတာကိုကျွန်တော်တို့ကတော့ပြန်သုံးသပ်တင်တယ်လို့ဖြစ်နေတယ်အဲ့တော့ဒီတိုင်းကြီးမှာဖြစ်တဲ့ပြည်ပြမှုလုံးဖြစ်ပွားမှုလုံးကိုကျွန်တော်တို့လေ့လာရတယ်ပေါ့နော်တစ်ဖက်ကတစ်ဖက်ကတော့ကိုယ့်ရဲ့ဒီကိုရောက်ရှိလာမယ်ကိုယ့်တိုင်းကြီးမှာဖြစ်တဲ့အခါတော့ပုံပြီးကြီးကပ်လာတဲ့အခါကျတော့ဒါကိုပို့ပြီးအာရုံပြုပြီးတော့တည်ရင်းမြန်မှန်ကိုသိအောင်လုပ်ဖို့ရဲ့နောက်တစ်ချက်ကတော့မိမိရဲ့ပတ်ဝန်းကျင်မှာဒီဗိုင်းရပ်စ်ကူးစက်တဲ့လူဒီမျက်ခြေမပြတ်ကြည့်နေဖို့နော်ဒါလေးတွေကပို့ပြီးအရေးကြီးတယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ကျေးဇူးပါနောက်တစ်ပိုင်းကျရင်တော့ကျွန်တော်ဒီယောဂနဲ့ပတ်သက်လို့ virus ယောဂနဲ့ပတ်သက်လို့သိချင်စားအသိပညာပေးနေတဲ့ကိစ္စအခြေအနေတွေမေးချင်ပါတယ်ကျွန်တော်အခုနောက်ထပ်ပင်နိုင်ဆွေးနွေးသူတူဖိတ်ချင်ပါတယ်ဥစေဝင်ကတော့ interview ဆဒီသတင်းပညာရဆိုင်အကြံပေးဆိုတော့ကျွန်တော်သတင်းပိုင်းနဲ့ပတ်သက်ပြီးတော့အဓိကမေးချင်ပါတယ်ခင်ဗျာအခု virus အခုလို့ဒီကူးစက်ပြန့်နှံ့မှုနေနဲ့ပတ်သက်ပြီးတော့လူတွေကြားမှာလည်းစိတ်ဝင်စားမှုရှိတာတွေ့ရပါတယ်စိုးရိမ်တာတွေ့ရပါတယ်ခင်ဗျာအဲ့တော့သတင်းတွေစီစစ်နိုင်မှုနောက်သတင်းတွေရေးသားမှုနောက်အဲ့ဒါနဲ့ပတ်သက်လို့ဒေါက်တာဥစေဝင်အမြင်သိချင်ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီ virus နဲ့ပတ်သက်ပြီးတော့တတိယထောက်ပြမှုပထမဆုံးကျွန်တော်ဒီပြည်မှာဂျမားရေးဦးကြီးဌာန credit ပေးခြင်းနဲ့အရင်တော့ဖြစ်ခဲ့တဲ့ကိစ္စကြီးတွေနဲ့နှိုင်းယှဉ်ပြီးပြောတာပါအခုအစောပိုင်းမှာတော့ organize မဖြစ်ဘူးဆက်စားခြင်းပါလို့နော်ဟိုမှာပြန်ဝင်ကြည့်ပြောတဲ့ဟာတွေဟာဟာတာတစ်စရာမျိုးတွေရှိတယ်ပဲဒါပေမဲ့လည်းနောက်ပိုင်းမှာအထူးသဖြင့် docking ring ကြီးတော်များများတော်တော်ပြောတယ်နောက်ပြီးတော့လေစိတ်တွေကလည်းဟိုဖြေကြတာတွေရှိတယ်တခြားတော့ကျမတွေဝင်ကြီးဌာနဖြေကြတာတွေရှိတယ်အဲ့ဒါကအကောင်းတယ်လို့ကျွန်တော်မြင်တယ်ဒီမှာ blind spot တွေတော့ရှိတယ်ဟိုကျွန်တော်တို့ကအခုအများအပြင်အာရုံဆိုင်နေတာအများအပြင်ဒီဝင်ကြီးဌာနလည်းလုပ်နိုင်တာဒီဟို proper ဘာမှာဟိုဘာပေါ့လေဒီမြန်မာဒီအလဲပိုင်းတကယ်မျိုးကြီးကြကြီးတွေပဲများတယ်ဟိုဟာမျိုးတွေပေါ့တရုတ်ပြည်နဲ့ဆက်ဆက်တဲ့ဒေသတွေတော့ဒါလည်းအစိုးရကိုယ်တိုင်ကလည်းလက်လက်မမီတဲ့ဟာမျိုးတွေအကန့်အသတ်တွေရှိရတယ်အဲ့ဒီပတ်တွေတော့မရှိဒါတော့ blind spot ထားလိုက်တယ်ပေါ့နော်တတိယမှာနဲ့တတိယတူတွေကိစ္စပေါ့တတိယမှာတွေမှာနှစ်မျိုးတွေ့ရတယ်တစ်မျိုးကတော့ခုနကဆရာပြောသလိုဟိုကဘာကမ်းမှာ24ရောက်သေးတယ်ဆိုတော့ဟာနောက်တစ်ခုက6ပြီမှာတယောက်သေးတယ်ဆိုတော့ဟာပေါ့နော်အဲ့ဒီကဒါပြောရရင်အဲ့ဒါတွေတိတ်မပေါက်ပါဘူးဒါပေမဲ့နောက်တစ်မျိုးကပေါက်တယ်ကြာဘယ်ဟာတွေလဲဆိုတဲ့အခါကျတော့ဟိုတက်တော်နီနဲ့ကုသလို့ရတယ်မြန်မာ True News ဆိုတဲ့Facebook ပေါ့နော်ဒီဟာသူကတင်း site လို့လုပ်ထားတဲ့ဟာတင်း site ဒါမဲ့သူကပုံတိုင်းတင်းမဟုတ်ဘူးဒါတပြန်နေနောက်ပြီးတော့တခြားသောတင်းတွေပြန်ပြီးပေါ်ပြတဲ့ဟာအဲ့ဒီရဲ့ချက်တော်နီကပျောက်တယ်နောက်ပြီးတော့ဟိုဆရာတော်ကြီးရဲ့ငွေကောင်း9ကျပ်စသဖြင့်ပေါ့နော်အဲ့ဒီဟာမျိုးတွေကပို့ပြီးတော့ပြန့်နှံ့တာ share လုပ်တာတွေပုံများတယ်ဒါပေမဲ့လည်းအဲ့ပုံမှာတော့ကျွန်တော်သုံးသပ်တာရှိတယ်ဒီအခုဖြစ်တဲ့ကိုကျွန်တော်ကတော့ဟိုပုံပြီးတော့သုံးသပ်လို့ရှိရင်အခုတရေမတရေတူတူကနိုင်ငံကြီးအာလုတ်ချံတဲ့နိုင်ငံကြီးကလုတ်တဲ့ဟာအာတိတ်မတွေ့ရဘူးမပါသလောက်လို့ကျွန်တော်ကတော့မြင်တယ်ဒါပေမဲ့ဘာလဲဆိုတော့ဒီ Facebook ရဲ့ instant article ဒါနေပြီးဝင်ငွေရလောက်တယ်ဆိုတော့ဝင်ငွေရနိုင်တယ်ဆိုတော့မှန်စားချက်နဲ့လုတ်တဲ့ဟာတွေဒီပေါ်ရေး interest နဲ့လုတ်တဲ့ဟာတွေပို့တွေ့ရတယ်နောက်တစ်မျိုးကကျတော့ဟာသလိုက်တာပေါ့ဟာဟိုအပြောင်းပြန်လုတ်တဲ့ဟာပေါ့နော်ကိုနနောပြောတဲ့ဒီချက်တွန်ကဟာလာဒီ virus ပျောက်တယ်ဆိုတဲ့ဟာက share လုပ်တာ6000ကျော်ပါရှိတယ်အဲ like လုပ်တာကလည်းတော်တော်များတယ်တောင်းငန်းရှိတယ်ဒါပေမဲ့လည်းအဲ့ဒီမှာ comment တွေအကုန်လုံးကြည့်လိုက်လို့ရှိရင်အာဒါကြီးကသတင်းတူကြီးမဖြစ်နိုင်ဘူးမဟုတ်ဘူးဆိုတဲ့ဟာကိုတွေ့ရတယ်အဲ့ဒါကဘာကွာလဲဆိုတော့ရိုးရင်းရကိစ္စလိုဟာမျိုးနဲ့ကြည့်လိုက်လို့ရှိရင်ဟိုမာတွေကlike your share your အတူတွေတရင်တွေမှာနောက် comment တွေကအစအကုန်လုံးကဟို line နဲ့ပဲဒီမှာကျတော့ဟို contradiction ရှိနေရပါတော့အဲ့တော့ဖြစ်လဲ now interpretation ကဖြစ်နိုင်နေတဲ့ခုက
ဒီတည်းဒီဟာကိုဟိုဟာကအနေနဲ့ share လိုက်တယ်ဆိုတော့ဟာမျိုးကလည်းဖြစ်နိုင်တယ်ဘလို့ပဲဒီကျွန်တော်လူပေါ်ကြီးထဲမှာတကူရရှိတယ်ဒီစေဝါးတွေနဲ့ပတ်သက်ရင်စေဟိုစေမီတို့တွေဂျွန်နဲ့ဟာအခက်ရှိမယ်အဲဟဲ့လားအခုတော့ဘာသာရေးရအမဆရာတော်ကြီးတမားတော်ကြီးပြေးပြေးတယ်ဆိုတဲ့ဟာကိုဂျုံနေရရှိမယ်။အဲ့ဒီဟာတွေကတော့ပုံပြီးတော့ပေါက်တယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့အခုလက်ရှိခုနကပြောလို့ပေါ့အများသောအဖြစ်လူမှုကွန်ရက်မှာပြောနေကြတဲ့ရေးနေကြတဲ့တချို့ကလည်းနာမည်မခံဘူးတာမျိုးရှိတယ်။လက်ရှိဒီ mainstream မှာရှိနေတဲ့သတင်းမီဒီယာတွေသတင်းဂျာနယ်တွေရဲ့ရေးသားဖော်ပြချက်နဲ့ပတ်သက်လို့ကိုကိုစိမ်းဝင်းဘယ်လိုများတုံ့တက်မိလဲ။မှန်မှန်ကန်ကန်ရှိရလားလိုအပ်ချက်တွေရှိလားပြည်စုံရလား
။ကြရတယ်အဟိုရေးသားဖော်ပြချက်နဲ့အချမ်းမြအပြင် OK ပါတယ်။ဒါပြောလို့လဲဆိုတော့တို့ဒီကျမရေးဝန်ကြီးဌာနကိုကိုးကားတာရှိတယ်။အများဖြင့်တို့အဲ့ဒီပုံမှာပဲမလွတ်ဘူးပေါ့။နောက်ကိုလိုက်ကြရတယ်။အဲတော့ဟိုစိုးစိုးဝါးဝါးဟာတော့ကျွန်တော်တို့မတွေ့ပါဘူး။ဒါပေမဲ့တချို့မှာဘကူနဲ့ပတ်သက်တဲ့ဟာပေါ့နော်။ဘကူစမှုစုံကဒီတရုတ်တွေနဲ့ပတ်သက်တဲ့ဟာတွေမှာရေးနေတာလေးကတော့နည်းနည်းအားနည်းချက်လေးတွေရှိတယ်။တိုးတော်လည်းပဲဆိုတော့ဘာကြောက်စရာကြီးရေလို့ဆိုရရင်တော့ဂျူလီတုံ့ပြန်လာအောင်ကြောက်စရာမရှိဘူ
း။အဲ့ဒါလေနည်းနည်းလေးရှင်းပြပါအောင်ခင်ဗျာဘလူးအဲ့ဘကူစက်မှုစုံကိစ္စနဲ့ပတ်သက်ဘလူးနည်းနည်းစိုးရင်စရာရှိသော်ဘလူးအချက်မျိုးထောက်ပြချင်တာလေ
။ဟိုဒီဆိုရင်ဒီဥမာပြန်ဘကူစက်မှုစုံကတရုတ်ကြီးဟိုဟိုဟာကွန်တိန်းဟိုပါလေသူကစောက်ကြည့်လူနာစောက်ကြည့်နေတာပေါ့အမှန်တော့လေဟိုကျွန်တော်နားလေတလောက်ကဂျမိုင်းဝန်ကြီးဌာနအနေနဲ့ပြုတ်ပြပြန်လာတဲ့လူတိုင်းပေါ့နော်ဟိုပြုတ်အကုန်လုံးကိုပြုတ်တယ်သူကဟိုနှစ်ခုပြန်သွားတာကိုသူတို့တွေကိုဟိုအဖြားရှိမရှိအဖြားတိုင်းတာပေါ့ဟိုဟိုသူတို့ကတကယ်ကိုပူနေတာမဟုတ်ဘူးကိုပူနေတဲ့ဟာမဟုတ်ဘူးပေါ့နော်ဒါပေမဲ့အဲ့ဒီမှာတချို့ဟိုနည်းနည်းပေါ့သူတို့ရဲ့စောင့်ကြည့်လူနာအဖြစ်တမတ်တယ်မတမတ်ဘူးဆိုတဲ့ဟာအဲ့ဒီဟာလေးမှာတော့ဟိုအသေးစိတ်မရှင်းပြတဲ့ဟာကတော့နည်းနည်းလေးအားနည်းတယ်လို့မြင်တယ်ဒါပေမဲ့ဒါကြီးကဟို outbreak ဖြစ်နေတယ်ဗမာပြည်ထဲမှာပြန့်နေတဲ့ဆိုတဲ့ဟာမျိုးတော့ဘယ်မီဒီယာမှဟိုရေးတာမတွေ့ပါဘူးအဲ့တော့ပြောချင်တာကတော့ဖြစ်တာတဲ့ပုံဒါပေမဲ့ကျွန်တော်တို့ဟိုမသိတဲ့ blind spot ပေါ့ခုနလိုမျိုး net tracking ဆာဟာတွေကတော့မီဒီယာတွေလည်းဟိုလက်လမ်းမမီဘူးအစိုးရလည်းလက်လမ်းမမီဘူးဆိုတဲ့အနေထားရှိတယ
်ဟုတ်ကဲ့
အခုရှိနေတဲ့ဟိုကလည်းဘာရှုကဖြန်လာတဲ့ခီးတယ်တယောက်ကားပေါ်မှာနေတယ်ဆိုတဲ့ဟာတော့မီဒီယာကိုယ်တိုင်လည်းအဲ့ဒါအဲ့ဒီမီဒီယာကိုယ်တိုင်လည်း complete picture ပေါ့နော်မပြည့်စုံတာဟိုတင်ပြပါလေဆိုတဲ့ဟာပြီးတော့ဟိုရှင်းနာတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးတဲ့ဒေါက်တာမိုးအောင်ကျော်နိုင်နဲ့ကိုစင်ဝင်လေလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်တို့ရှင်တွေအလှည့်ပေးကြပါတယ်အရေးဆုံးကိုတီးလဲမှုလေလိုင်းပေါ်မှာရှိပါတယ်ကိုတီးလဲမှုတုတ်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီယောဂါကတ်ဆူကြီးကတော့တရုတ်ပြည်မှာများစွာပြန့်နှံ့နေတာကိုတွေ့ရတယ်နော်နိုင်ငံတကာလည်းပြန့်နှံ့နေတာကိုကျွန်တော်တွေ့ရတယ်အဲဒါကြောင့်မို့ကျွန်တော်တို့မြန်မာပြည်အနေနဲ့နော်ဘာဖြစ်လို့နော်နိုင်ငံကတရားကိုကျွန်တော်တို့မပြောနိုင်ကြမြန်မာပြည်ရဲ့အခြေအနေကတော့နောက်ဆုံးရင်ဘယ်လိုဖြစ်လာမလဲဘယ်သူမှမသိနိုင်ဘူးကြနော်ငွေစားကိုနော်အများဆုံးပိတ်ဖို့လိုတယ်ကြနော်ခုကြောင်းသားတွေပြန်ခေါ်ပြီးတော့ပိတ်အများဆုံးပိတ်ဖို့လိုတယ်မောစီးရင်နော်ဒီရောဂါကိုကျွန်တော်တို့ဖိတ်ခေါ်သူဖြစ်နေကြဒီလိုများကနော်အစိုးရအဖွဲ့ကြီးကမပိတ်ဘူးဆိုရင်နော်ကျွန်တော်တို့ပြည်သူလူထုကအများဆုံးနော်ဆန္ဒပြတဲ့အနည်းနဲ့ဟုတ်ကဲ့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုတိလိုက်မှုကျေးဇူးပါဒါကိုလည်းလူမှုအမြင်ဖြစ်ပါတယ်နောက်တော့ Russian 2ကျွန်တော်လှည့်ပေးချင်ပါတယ်ကိုလှမောင်ဒီလိုက်မောင်မှာရှိပါတယ်ကိုလှမောင်ဆွေးနွေးမြေမြောင်းလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဗျာဟိုဟိုခုဟိုမီဒီယာတွေနဲ့ပတ်သက်ပြီးတော့ပထမဆုံးဟိုပြောချင်တာကတော့တောင်ကိုရီးယားလို့ပေါ့ဗျာဟိုတရင်မားတွေကိုတရင်မားတွေဆိုတာဟိုသူတို့ရဲ့ page တွေသူတို့ရဲ့ account တွေကိုဟို like လောက်အောင်ဟာ share လောက်အောင်ဆိုပြီးတော့အော်တည်မားတွေတင်တဲ့ဥစ္စာတွေကိုပြင်းပြထန်ထန်အေးအေးယူတဲ့လေဘာအောင်ပြောချင်ပါလားနောက်တစ်ခုကတော့အခုကျွန်တော်တို့ဗမာပြည်မှာဆိုရင်ဟိုသွေးချင်းတို့ပွဲတော်စီပဲជីជីရွှေဆက်တော်ဖျားပွဲပဲជីជីလွတ်တော်ကြီးပဲជីជីဘာမှမဖြစ်လို့ဖြစ်နေပါတယ်ဒါပေမဲ့ပဂတိမှာတော့ဟိုလူတွေအမြအမတန်ဟိုဟိုမြို့တဲ့သွားရင်တော့မှတယောက်ကဟိုနှာချီလိုက်ရင်တော့မှအဲကားပေါ်အကုန်ဆေးပြေးတဲ့အဆင့်ကိုဟိုဒီနေ့ပဲကျွန်တော်ညီမရဲ့အတွေ့အကြုံကသိရပါတယ်အဲ့တော့နောက်တစ်ခုကအစိုးဆုံးကကျွန်တော်တို့ဟိုတဟိုကျမိုင်ဝန်ကြီးဌာနသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာလူတွေရဲ့ကျွန်တော်ပါဝင်ပေါ့ဗျာလူတွေရဲ့ရင်ပတ်ထဲကိုစူးစူးသွားတယ်အဲ့ဒါဘာလဲဆိုတော့ဟိုကိုရိုနာဗိုင်းရပ်ပိုးရှိမှန်းမရှိမှန်းတော့စစ်ဆေးနိုင်ဦးဆိုတော့သတင်းပေါ့ဗျာအဲ့ဒါကိုလည်းသတင်းဌာနတော်တော်များများကနည်းနည်းရောများများရောပိုတာအောင်ဝေဖန်တိုက်ခိုက်ပြီးတော့သတင်းဖြန့်ကြတာတွေ့ရတယ်အဲ့ဒါကိုကျွန်တော်ဒီမနေ့မှပဲဟို ဒီ BOE ကကျေးဇူးကြောက်ပေါ့ဗျာဒေါက်တာဇီယာတက်ပြောတဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိလွယ်တကူစစ်ဆင်နိုင်တဲ့စနစ်ကမြန်မာနိုင်ငံမှာမဟုတ်ဘူးအမေရိကန်နိုင်ငံမှာတချို့နေရာမှာမရှိသေးဘူးเนาะနောက်တစ်ခုကဒီ PCR test ကအရန်ဈေးကြီးတယ်နော်ထိုင်းမှာလုပ်ရင်တော့မှ3ရက်ကြာတယ်ဆိုတဲ့သတင်းတွေရတဲ့မတန်မှကျေးဇူးတင်ဝမ်းမြောက်ပါတယ်အဲ့တော့ကျွန်တော်သိချင်တာကတော့အဲ့မှာဆရာဝင်ပြောရတဲ့အချိန်မှာ1စစ်တာတို့ဝမ်းသွားတာတို့ကဒီကိုရိုနာဗိုင်းရပ်စ်ရှိတဲ့လူကဝမ်းသွားပြီလားဝမ်းသွားတဲ့လက္ခဏာရှိတာလားနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဈေးကြီးပြီးဒီပေမဲ့လည်းဘာလို့မဝင်နိုင်တာလဲကျွန်တော်တို့နိုင်ငံမှာတက်စလုံးနိုင်အောင်ဒီကျမရဲ့ဝန်ကြီးဌာနရောလွှတ်တော်ကြီးရောမကြိုးစားကြဘူးလားလို့ကျွန်တော်လေးချက်ပါ
ဟုတ်ကဲ့ဆက်ဆက်ပြီးတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုပြည်မြီးပါမယ်ကျွန်တော်ချုတ်ပေးစာလေးတွေဖတ်ချင်ပါတယ်ဥစိတ်ပေါင်းမေးထီလာပေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ယောဂကူယောဂကိုကုလို့မရသေးဘူးတဲ့ယောဂတွေရဲ့နှာခြေချောင်းဆွမှုတွေကတဆင့်အခြားသူရဲ့မျက်စိနှခေါင်းပါးစပ်တို့ကနေပြီးတော့ပိုးများဝင်ရောက်နိုင်တဲ့ယောဂတွေကင်တွေတဲ့အသုံးဆောင်ပစ္စည်းအိမ်သုံးပစ္စည်းထိုင်ခုံတွေမှာပိုးတွေကပ်ပြီးတော့အခြားသူတွေကိုကူးစက်စေရလို့သိရပါတယ်တဲ့လူခန္ဓာကိုယ်ကနေအပြင်ရောက်ပြီးတော့9ရက်အထိအသက်ရှင်နေနိုင်တဲ့ယိုယိုမတ်စ်ဒီနှခေါင်းကနေမလုံလောက်ဘူးN95 marks ကိုအသုံးပြုရမယ်ဆိုပြီးတော့ဆေးပညာရှင်များဆူပါတယ်တဲ့ဒါကြောင့်မလို့မြန်မာနိုင်ငံရဲ့လူနေမှု delay စီးပွားရေးလူမှုအခြေအနေတို့ရအလွန်ဆိုးရိမ်ပါတယ်တဲ့နောက်တော့ရှစ်တူဖြစ်ပါတယ်ဒေါ်အေးအေးမိုးပြင်ဦးလွင်ကပါကျမယုံကြည်ဌာနရဲ့ယောဂကာကွယ်ထိန်းချုပ်ရေးအစီအမံတွေဟာလုံလောက်ကောင်းမွန်တယ်လို့ယုံကြည်ပါတယ်လူထုနဲ့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းပါဝင်လူအများကအကြမ်းဖက်လမ်းညွှန်ချက်တွေကိုလိုက်နာပူးပေါင်းဆောင်ရွက်မှထိရောက်အကျိုးရှိမှာပါတယ်ဒါသူ့မြင်ရေးပါတယ်ကျွန်တော်ခုနကကုလားမောင်ပြောသွားတဲ့မိကုနဲ့ဆက်ဆက်လို့ဒေါက်တာမိုးအောင်ကျော်နိုင်ဖြေပေးပါလားခင်ဗျလက်ရှိမြန်မာနိုင်ငံမှာခုနကသူစိုးရင်နေတဲ့ကိစ္စတွေနဲ့ပတ်သက်လို
့ဟုတ်ကဲ့ပါဟိုပထမအနေနဲ့ပြောချင်တာကဒီ PCR test ပေါ့နော်ဆိုတော့ PCR test ကဒီဗမာပြည်မှာမဟုတ်ဘူးဒီရှေ့တောင်အာရှနိုင်ငံတွေမှာတော်တော်များများမှာဒီ test ကိုမလုပ်နိုင်သေးဘူးပေါ့နော်ဒါမလုပ်နိုင်သေးရတဲ့အကြောင်းရင်းကလည်းဒီ virus ကအစ်စ်ဖြစ်တဲ့အခါကျတော့သူနဲ့ဆက်ဆိုင်တဲ့ template ပေါ့နော်အဲ့ဒီဟာဒီ sequence ဂျင်း sequence ရတော့မှကျွန်တော်တို့ကဒီခန္ဓာကိုယ်ထဲမှာရှိတဲ့ virus နဲ့သူ့မှာပေးထားတဲ့ဟာနဲ့ကိုက်ညီမှုရှိစစ်ဆေးပြီးမှယောဂါဒီကျူရတာပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မို့မရောက်ရှိသေးဘူးပေါ့နော်ကျွန်တော်ပြီးခဲ့တဲ့30ရက်နေ့ကကျွန်တော်တို့ MNA မှာပြုလုပ်ခဲ့တဲ့ဆရာဝန်တွေနဲ့ဒီ expert တွေနဲ့ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာအဲ့ဒီဟာလေးကိုတို့ထက်ဒီရှင်းပြသွားတာရှိပါတယ်ဆိုတော့ WHO ရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့တိုင်းပြည်မှာစစ်ဆေးဖို့လိုအပ်တဲ့ဟာကိုကျွန်တော်တို့ထိုင်းနိုင်ငံကိုပို့ပြီးတဲ့အခါမှာwithin 48 to 72 hour အတွင်းမှာဒီအခြေကိုရရှိမယ်ဆိုပြီးတော့ကျွန်တော်တို့သိရှိထားပါတယ်အဲ့တော့အဓိကကတချို့ကလည်းဒီဗမာပြည်မှာဘာဖြစ်လို့ဒီဖိုးမတွေ့သေးလဲပတ်ဝန်းကျင်မှာရှိနေရပေါ့နော်ဒါတွေကတကယ်ရောမရှိတာဟုတ်ရဲ့လားထိန်းချန်ထားတာလားဒါမျိုးလေးတွေတချို့တွေကလည်းဒေတာထားတာလေးလည်းကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့တော့ဒီချက်မှာတော့အရင်လိုမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီဟိုပတ်ဝန်းကျင်ရဲ့ဆက်ဆံမှုတွေများလာတဲ့အခါကျတော့အရင်လိုကျွန်တော်အနေနဲ့ထိန်းချန်ထားလို့ရတယ်လို့မထင်ဘူးပေါ့နော်ဒါပေမဲ့ဗမာပြည်ပြင်မှာဒီ virus ပိုးတဲ့ဆောင်သူရှိနိုင်ပါတယ်အဲ့တော့အဲ့ဒီဟာတွေကိုပဲအဲ့ဒီလူတွေပေါ့နော်ယောဂဘိုးဒီတိုးပြာပြန်လာတဲ့လူတွေရဲ့နီးစပ်မှာရှိတဲ့လူတွေကဒါလည်းသူတို့တွေကနေတစ်ဆင့်ပြန်တဲ့ဒီဗမာပြည်တပြည်လုံးကိုမပြန့်နှံ့တော့အောင်အဓိကဆောင်ရွက်ပေးမဲ့လူတွေဖြစ်တယ်လို့ကျွန်တော်ဒီမှာအတိပေးခြင်းပါတယ်အဲ့တော့ဒီနှစ်ဖက်ဘက်မှာဒီပြပြန်လာတဲ့သူကခြားခဲ့လို့ရှင်တော့ကျွန်တော်ကဒီ၄စိတ်မှတွေ့ပြီးသူ့ကို isolation waiver ကြီးကိုပို့ပြီးတော့စပြပြန်သူတို့ဆီကသူ့ဆီကနေ virus ရဲ့အပြင်မပြန့်နှံ့အောင်အဲထိန်းချုပ်တားဆီးမယ်ပေါ့နော်သူနဲ့အတူနေတဲ့လူတွေလည်းပြန့်ပယ်စားတဲ့အပြင်အပြင်နှစ်ဖက်အတွင်းမှာမချဘူးဆိုရင်သူတို့ဆီမှာရောဂါပိုမကူးဆက်ဘူးလို့ရေကူရတန့်ဖန်နိုင်ပါတယ်အဲ့တော့ပြန်လာခဲ့တဲ့လူနဲ့သူ့ရဲ့ပတ်ဝန်းကျင်မှာသူတွေကဒါကျွန်တော်ကစနစ်တကျဆောင်ကြည့်ပြီးတော့เนาะထိန်းချုပ်နိုင်တယ်ဆိုရင်ဒီ virus ကအပြင်ပြန့်နှံ့ပြီးဒီလူတွေနဲ့လူတွေကိုရောက်လာစရာမရှိဘူးလို့ကျွန်တော်တို့အနေနဲ့မြင်ပါတယ်အဲ့တော့ဒါလည်းရှေ့မှာပြောခဲ့သလိုပဲတူးတူးယောက်တည်းလုံးလို့ရတဲ့ကိစ္စမဟုတ်ပဲနဲ့အများပြည်သူပူးပေါင်းပါဝင်ရမယ်ကိုယ်မျက်စိအဲဆိုရင်နားဖွင့်ပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာယောဂဘူးကူးစက်တဲ့သူရောက်ရှိနေခြင်းရှိမရှိသေးလားမယ်ဘာလို့တော့တို့တဲခုတဲ့ဟိုတယ်ရီယာကเนาะအပတ်နဲ့လုပ်ငန်းခွင်တွေမှာလည်းဒီအကြောင်းတွေကိုတို့ရှင်းပြထားပြီးတော့ဖြစ်ပါတယ်ဒါကြောင့်မို့တို့စီမှာလည်းကားကနာကျဲလို့ရှိရင်ဒီသက်ဆိုင်ရာသေးုံတွေကိုထားရိုက်သွားတင်တယ်ပေါ့နော်အဲ့ဒီမှာကျွန်တော်တစ်ချက်ပြောချင်တာကကျွန်တော်တို့ဒီမှာဒီ၉ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကညင်ညာထားတာရှိပါတယ်အဲ့ဒီမှာတချို့တွေကဒီသက်ဆိုင်ရာဟိုအစိုးရနဲ့ပတ်သက်တဲ့ဌာနတွေကိုမတွားမိမှာနော် private hospital ကိုကသေးုံတွေကိုတွားပြပြီးမှသူတို့ကတစ်ဆင့်ဆွဲပြောင်းပြီးတော့သူတို့စနစ်တကျကျန်းမာရေးဝန်ကြီးဌာနညင်ညာထားတဲ့အချိန်ဆွဲပြောင်းကုသမှုခံစီတာကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တချို့ပြောချင်တာကတော့တကယ်၍များကလေးရဲ့တွင်ပြန်လာတဲ့ဒီလူများဒီချမ်းသာခဲ့လို့ရှိရင်သက်ဆိုင်ရာတတ်မှတ်ထားတဲ့ဆေးရုံတွေကိုတိုက်ရိုက်သွားဖို့အတွက်ကိုเนาะအကြံလဲပြုနေတယ်သူတို့ကလည်း
တိုက်တွန်းပြီးတော့ဟိုဘယ်လိုပြောမလဲတိုက်တွန်းတဲ့အခါမှာနည်းနည်းလေးပို့ဖို့တာတာတိုက်လို့ပြရမှာပေါ့နော်ဟုတ်
ကဲ့အဲ့
တော့ဘာလို့လဲဆိုတော့သူတို့ပြဒီကျပစေးကိုတွားခဲ့လို့ရှိရင်ခက်မသိရင်အဲ့ဒီလူကိုသူတို့ကြည့်ရှုစောင့်ရှောက်ပြီးရဲ့ကျမ်းမာရေးဝန်ကြီးဝန်ထမ်းတွေကနေစဉ်ကျန်တဲ့လူကိုကူးစက်နိုင်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ပြရတော့လို့မိမိတော်နဲ့ရန်ကုန်မှာဆိုရင်ဒါပြင်ကိုပိုင်စေးရုံတွေကိုကျပစေးရုံတွေကိုရောက်ပုံကြီးကစေးရုံတွေရောက်ပြီးမှဆွဲပြန့်ကူတာလားမျိုးရှိရပေါ့နော်အမှန်တကယ်ကသူတို့ဆိုရင်တော့ဓာတ်ရိုက်တော့အစိုးရဌာနအူရန်ကုန်မြို့ထဲမှာနေထိုင်နေသူဆိုရင်ဒီပါရီသိန်းကိုဓာတ်ရိုက်သွားပြမယ်ဆိုလို့ရှိရင်တော့ဒီသူတို့တွေကနေတစ်ဆင့်ဘေးကိုဗိုင်းရပ်စ်ကြီးတက်နှက်မှုတော့ပို့ပြီးတော့သားစီတိုင်နေဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျ
ာအဲ့တော့ကျွန်တော်ကဒီညနေထဲမှာပါလိုက်တာဒီ outside body ရဲ့ခန္ဓာကိုယ်ရဲ့ပြင်ပမှာဗိုင်းရပ်စ်ကနိုင်ရဲ့လောက်ထိသက်ရှင်တန်နေတဲ့အတွက်မြန်မာပြည်သူလူတွေနဲ့စိုးရင်ထိလန့်မှုကောင်းတယ်ပေါ့နော်ဒါမျိုးလေးဒီဟိုကျွန်တော်ကဒီကဒေတာရတဲ့အချိန်မှာတွေ့လိုက်တယ်ခင်ဗျာ
ဟုတ်ကဲ့
အဲ့တော့အမှန်တကယ်ကတော့ဒီလူရှိုးရဲ့ဒီလို epidemiologist နဲ့ရှင်းနေတဲ့ QNA question ကိုကျွန်တော်နားထောင်လိုက်ပါတယ်အဲ့ဒီမှာသူတို့ကရှင်းပြထားတာတော့နိုင်ရဲ့နီးငယ်များတော့အဲ့လိုမျိုး2 hours ပဲရှင်းနိုင်တယ်လို့ပြောပါလေဒါဒီပတ်ဝန်းကျင်အပူချိန်ရဲ့စုထိုင်းစားပုံမူတည်ပြီးတော့ virus ရှင်းတန်းမှုကတိတ်မကြဘူးလို့ပြောပါလေဒါကြောင့်မို့လို့ကျွန်တော်တို့ကဒီပတ်ဝန်းကျင်မှာကြာကြာမနေနိုင်တဲ့အတွက် contact သူနဲ့မီးစက်တဲ့လူတွေကပဲကူးစက်ဖို့များပြီးတော့ကျန်တဲ့လူတွေကကူးစက်ဖို့နေရတယ်ပေါ့နော်အဲ့တော့ဒီပားမှာကြာကြာနေနိုင်ရင်ဒီ virus ကခန္ဓာကိုယ်ထဲဘယ်လိုဝင်လာမလဲဆိုတော့အဓိကတော့ဒီပစ္စည်းပစ္စယတွေကိုကင်တွယ်တဲ့လက်နဲ့ကိုယ့်ရဲ့နှာခေါင်းပတ်သက်တဲ့နားကိုမီးစက်စက်ရောက်တော့မှဖြစ်တဲ့အတွက်ကြောင့်ဒီ virus ကားကြီးမှာ wuhan virus ကားကြီးမှာအရေးကြီးဆုံးချက်ကဒီ let's see ပါဆိုရယ် highlight လုပ်ပြနေတာဒီချက်ဖြစ်ပါတယ
်ဟုတ်ကဲ့
အဲ့တော့ဒီကြကြံခဲ့တဲ့ထိစပ်နေတဲ့ဟာဒီဟိုကင်တွယ်တဲ့ကိုယ့်လက်ကိုယ်သာစဉ်းစားတန်ရှင်းလုပ်မယ်ဆိုရင်ဒီပြင်ပမှာကြာရောက်နေတဲ့ virus ကနေကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ဝင်ရောက်ဖို့အလွန်နှေးတော့မှာဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကာကွယ်ရေးနဲ့ပတ်သက်လို့ပြောသွားတဲ့အတွက်ပါကျွန်တော်တို့ကူးကအချိန်လေးဆီသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုစင်ဝင်းကိုရောဒေါက်တာမိုးအောင်ကျော်နိုင်တဲ့သရရှင်တွေအားလုံးလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာတဲလီလိုက်အစီအစဉ်ဒီမှာညနာခွင့်ပေးပါခင်ဗျာ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တရက်လေးလိုက်ဆွေးနွေးကအစီအစဉ်ကို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းပြန်လည်နှာစင်နိုင်ကြပါရဲ့ရှင်။အခု VOA ရဲ့အင်ကာနေညပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါရဲ့ရှင်။အခုအင်ကာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမခင်ပြူတွေကပြောပြပေးပါဦးမယ်ရှင်။
ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေအဖြစ်နဲ့သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးတဲ့သူ425ယောက်ထိရှိသွားပြီဖြစ်တယ်လို့ဒီယောဂါပိုးတိုက်ဖျက်မှုတွေအချိန်မြင့်လှုပ်ဆောင်သွားမယ်အကြောင်းကျူသမရာရှိချင်းပြင်ကဒီနေ့လာနေ့ကထပ်မံပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်းတရုတ်နိုင်ငံအတွင်းမှာ2000ကျော်ထိရှိသွားပြီဖြစ်တဲ့အကြောင်းအစိုးရကအတည်ပြုထားတယ်လို့ဒါဟာအရင်က SARS ယောဂါကူးစက်ခံရသူအရေအတွက်ထက်1000ကျော်လောက်ပိုပြီးများတာဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းပြောပါရယ်ဒီတရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာကမ္ဘာတဝန်းဒီနိုင်ငံရဲ့ဒေသ20ကျော်မှာပြန့်နှံ့ဖြစ်ပွားနေတာဖြစ်ပြီးတော့မြန်မာနိုင်ငံမှာဆိုရင်လည်းဒီရောဂါပိုးကူးစက်ခံရနိုင်ွယ်ရှိတဲ့လူတချို့ကိုစောင့်ကြည့်စစ်ဆေးတာတွေရှိနေပါတယ်။ကူးစက်ခံရနိုင်ွယ်ရှိသူတချို့ကိုတိကျခွဲထားစောင့်ကြည့်နေပြီးတော့ဗိုင်းရပ်စ်ပိုးရှိမရှိအတည်ပြုနိုင်ဖို့စစ်ဆေးနေတဲ့အကြောင်းဘိုးကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်စ်ဒီနေ့ဒီကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ကိုမပြောကြားခင်မှာတော့သမ္မတကိုတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေကသူတို့ရဲ့ယက်တီချက်တွေကိုလွှတ်တော်မှာပြောကြားခွင့်ရကြမှာဖြစ်ပါတယ်။မနေ့ပြန်ပုတ်တခုနေ့လွှတ်တော်မှာသမ္မတကိုအရေးယူသင့်မသင့်နောက်ဆုံးမဲခွဲကြတဲ့အခါမအောင်မြင်နိုင်ဘူးဆိုတာကြိုတင်တွက်ဆထားကြတဲ့အတိုင်းသမ္မတကိုတရားစွဲထားတဲ့အမှုစစ်ဆေးကြားနာမှုတွေမှာဂျူရီလူကြီးတွေဖြစ်နေတာဝန်ယူထားကြတဲ့အထက်လွှတ်တော်အမတ်တွေရဲ့ဒီနေ့ပြောကြားချက်တွေကလည်းဒီတွက်ဆချက်နဲ့သိပ်ကွဲပြားနိုင်ွယ်တော့မရှိပါဘူး။ဒီနိုဝင်ဘာလထဲမှာကျင်းပဖို့ရှိနေတဲ့အထွေထွေရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့အတွက်ကိုတော့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်တဲ့ဒီပထမအဆင့်ရွေးကောက်ပွဲတင်းနေလာနေကအိုဝါပြည်နယ်မှာကျင်းပပါရယ်ရွေးကောက်ပွဲရလဒ်တွေထုတ်ပြန်ဖို့ကတော့ကြံကြာနေပါတယ်ရှင
်။အင်္ဂါနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝင်ဒီရက်ဖြစ်ပါတယ်။ဖွေရီသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.